Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ31ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်နေကိုမိတ်ခင်ပြောင်းစုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00အထိလိုင်းတူမီတာ24 25 32 နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညတော်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးချိန်နိုင်ငံတော်ခြေပြမင်းငွန်းပြောရမှာညညွတ်ဖို့တိုက်တွန်းသွားတယ်လို့နိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရတဲ့အကြောင်းလည်းပြောသွားပါတယ်။အရှတက်ကစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတွင်မြင့်မှုဗြိတိန်ဝန်ကြီးချုပ်ထရီဇာမေးတရုတ်နိုင်ငံကိုဒီနေ့ပဲတွားရောက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တငီထိုင်နေသူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမယ့်တဲ့မှာမြင်းစုံစီမံကိန်းပြန်လဲစတင်ဖို့အတွက်တရုတ်ကုမ္ပဏီဘက်ကတောင်းဆိုလာတာနဲ့ပတ်သက်ပြီးတော့
အဲ့ဒီကတော့ဘူးလေးရောင်ကြုံစင်တဲ့တော့လို့ကျွန်တော်တို့ယူဆပါတယ်ကျွန်တော်တိုင်းပြည်မှာတော့အသိတဲ့အတိုင်းပဲလေနိုင်ငံရေးမတည်ငြိမ်မှုတွေ
နိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ငံကလို့ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါအပြင်မြန်ဦးမျိုးနယ်အုပ်ချုပ်ရေးမှူးဟောင်းလှုပ်ကြံတက်ပြတ်ခံရပြီးတဲ့နောက်ဆက်တွဲတဲ့မြန်မာနိုင်ငံရေးအန်တူးမှုလှုပ်ရှားမှုစိတ်ဆော်ခဲ့တဲ့သူချင်းချပ်ခွေလွန်သွားတဲ့တဲ့အပြင်ရွှေ့လိုက်ရတဲ့ထိုင်းနိုင်ငံရွေးကောက်ပွဲနဲ့ထိုင်းဆိုရနိုင်ငံရေးအခြေအနေစရီကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွယ်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးတော့ပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးချိန်နိုင်ငံတော်ခြေပြမင်းငွန်းပြောကြားရမှာညညွတ်ဖို့တိုက်တွန်းခဲ့သလိုနိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရခဲ့ကြောင်းလည်းပြောကြားသွားပါတယ်။မဲဆန္ဒရှင်လူလူအတွက်တာဝန်ထမ်းဆောင်နိုင်အောင်သဘောထားကွဲပြားမှုတွေကိုဖိပက်ထားပြီးဘောသဘောတူညီချက်တွေရအောင်ကြိုးပမ်းကြဖို့နဲ့ညညွတ်ကြဖို့လိုအပ်ကြောင်းသမ္မတထရန့်ကပြောကြားခဲ့တာပါ။မင်းရှိစကြမင်းငုံးထဲမှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ကိုပြုပြင်ပြောင်းလဲရင်းနဲ့အခြေခံအဆောက်အုံတွေတိုးတက်အောင်ဆောင်ရည်အစုပြုချက်တွေကိုဥပဒေပြုအမှတ်တွေအတည်ပြုပေးဖို့လည်းတိုက်တွန်းတော့ပါတယ်။နိုင်ငံခြားမူဝါဒရေးရာနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရန်နဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မှာအခြေခံချက်ချအားနည်းချက်တွေရှိနေတာကိုဖြေရှင်းဖို့နဲ့မြောက်ကိုရီးယားရေးမှာတော့အမေရိကန်ရဲ့ယက်တီချက်ကိုပြည့်ပြည့်စုံစုံပြတ်သားဖို့ပြောဆိုခဲ့တာပါ။ဒီကတင်ငန်းစာတွေအရာပြောပြောင်းနဲ့ဆက်ဆံရေးနဲ့အခွင့်အရေးပေးတာတွေကသဘောထားတင်းမာပြီးရန်လုံမှုတွေကိုသာဖိတ်ခေါ်ရရောက်ကြောင်းနဲ့အနေရရှိတဲ့အခြေအနေကိုရအောင်တွန်းပို့ခဲ့တဲ့အရင်ဆိုးရတဲ့အမှားမျိုးတွေကိုရှောင်ရှားသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။တိုက်ကဒီမိုကရက်တစ်ကတော့သမ္မတရဲ့ပြောဆိုချက်တော်တော်များကိုဘဝင်ကျတဲ့အရေးအယံမျိုးတော့မတွေ့ခဲ့ရပါဘူး။ထို့သဖြင့်လူမှုကြီးကြပ်ရေးစနစ်မှာလူထုရဲ့အရေးချင်းပေါ်မူတည်ပြီးသားလက်ခံမှုရည်ရွယ်တဲ့ပြည်ရင်ပြောင်းလဲရေးလုပ်မယ့်အစီအစဉ်ကိုပြောဆိုရမှာတော့ဒီမိုကရက်တစ်ရဲ့ရှုတ်ချသရိုသံတွေထွက်ပေါ်ခဲ့တာပါ။သမ္မတထရန့်ကတော့ခင်မမီတော့တဲ့လူမှုကြီးကြပ်ရေးစနစ်ကို21ရာစုခင်နဲ့အညီပြည်ပြင်မှုလိုအပ်နေကြောင်းနဲ့ပြည်ပြင်ရမှာလည်းဘေးကင်းလုံခြုံပြီးခင်နဲ့ဥပဒေနဲ့ညီရဲစနစ်ဖြစ်ဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။စီဝိုင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတရွေးကောက်ပွဲကာလကျင်းပရင်ကဆက်လို့ကွန်ထရက်လုပ်ငန်းမှာအလုပ်နေရတဲ့2သိန်းပါဝင်စုစုပေါင်းအလုပ်ကိုင်ပေါင်း2သန်း4သိန်းဖန်တီးပေးနိုင်ခဲ့ပြီးတိုးတက်မှုတွေရရှိခဲ့ကြောင်းလည်းပြောဆိုသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရဟာကာကွယ်ပေးနေတဲ့ဥပဒေတွေကိုပဲပြစ်မှတ်ထားရုံနဲ့မဟုတ်တော့ပဲအလုံးဟာကာကွယ်ပေးဖို့ထိုက်တန်သူတွေဖြစ်တဲ့ဆိုတဲ့အယူအဆကိုပါပြစ်မှတ်ထားနေပြီလို့အမေရိကန်ဒီမိုကရက်လွှတ်တော်မှဂျိုးကနေဒီကပြောဆိုလိုက်ပါတယ်။ထရန့်အစိုးရတပ်တန်းပထမနှစ်အတွင်းမှာပဲတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေစိတ်ဆိုးဒေါသထွက်ကြောက်ရွံ့စေခဲ့တယ်လို့လွှတ်တော်မှကနေဒီကမနေ့အင်္ဂါနေ့ညကသမ္မတထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်အနည်းစုပါတီရဲ့အစဉ်အလာအရတုံ့ပြန်လာမှထည့်သွင်းပြောဆိုသွားတာပါလူပြူမဟုတ်သူတွေလိန်တူဆုံမဲ့သူတွေလိန်အင်္ဂါပြောင်းလဲထသူအတိုင်းအဝိုင်းအတွေ့နေချင်းညာချင်းပြည်သူအခွင့်အရေးတွေနောက်ကျောင်းပြန်ဆုတ်သွားစေတဲ့တရားရေးဌာနကိုသမ္မတကဖန်တီးခဲ့တယ်။ဒီလိုရကြောင့်အမေရိကန်နေချာမှာတဦးနဲ့တဦးပြိုင်ဘက်ကြီးတွေလိုစန့်ကျင်မှုတွေဖြစ်လာတယ်လို့လဲလွှတ်တော်အမတ်ဂျိုးကနေဒီကပြောဆိုခဲ့ပါတယ်။အမေရိကန်ဂရိကဝတ်တွေဖြစ်တဲ့အလုံးဟာတန်ဖိုးရှိပြီးဒန်းတူညီမျှမှုနဲ့အရေးပါတယ်ဆိုတဲ့ယုံကြည်မှုကိုသမ္မတထရန့်အစိုးရကထိပါနေတယ်လို့လွှတ်တော်မှကနေဒီကပြောဆိုခဲ့တာမှာတော့မက်ဆာချူးဆက်ပြည်နယ်ဖောရီဗာကဒီမန်ရီဂျင်နယ်နီးပညာချောင်းကအခမ်းအနားကိုတက်ရောက်လာကြသူတွေမတ်တက်ရက်ပြီးဩဘာပေးခဲ့ကြပါတယ်။ကွယ်လွန်သွားကြပြီဖြစ်တဲ့သမ္မတဂျွန် F. ကနေဒီရဲ့မျိုးဆက်အထက်လွှတ်တော်အမတ်ရောဘတ်ကနေဒီရဲ့မြေးဖြစ်သူအသက်38နှစ်အရွယ်လွှတ်တော်အမတ်ကနေဒီကအလုသမားတွေအတွက်လစာတွေပိုကောင်းလာအောင်ကလေးဆောက်ရှောက်မှုနဲ့ပညာရေးအခွင့်အလမ်းတွေအလုံးလက်လန်းမိအောင်ထောက်ထားညာတာမှုရှိတဲ့ကျန်းမာရေးဆောက်ရှောက်မှုစနစ်တို့အတွက်ဒီမိုကရက်တစ်ဘက်ကတွန်းအားပေးဆောင်ရွက်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
ဥရောပသမ္မဂ EU ဖော်ဝင်ဖြစ်ကနေရှင်းနှစ်ထဲနှုတ်ထွက်တော့မယ့်အချိန်မှာပဲအာရှတိုက်ကစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတုံ့ပြန်မှုရည်ရွယ်ချက်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးတရုတ်နိုင်ငံကိုဒီနေ့ပဲတွေ့ရောက်ခဲ့ပါတယ်။သူရဲ့ကြာခီးစဉ်အစဖြစ်တရုတ်နိုင်ငံကဆက်မှုလုပ်ငန်းတွေထွန်းကားရာဝူဟန်မြို့ကိုတွေ့ရောက်ခဲ့ပြီးဒီနောက်မှာတော့တရုတ်ဝန်ကြီးချုပ်လီကာချင်းနဲ့ဆွေးနွေးဖို့ဘေကျင်းမြို့တော်ကိုခရီးဆက်ခဲ့တာပါ။ဗြိတိန်ဝန်ကြီးချုပ်ရဲ့ခရီးစဉ်မှာတော့ကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့စီးပွားပတ်သက်လုပ်ငန်းမှုဆက်ရတက်တန်နေတဲ့ဗြိတိန်ထိပ်တန်းစီးပွားရေးလုပ်ငန်းရှင်50လောက်လဲလိုက်ပါသွားပါတယ်။ဗြိတိန်ဝန်ကြီးချုပ်ဟာမနေ့ပံကြရင်တရုတ်သမ္မတရှီချင်းဖြစ်တဲ့ဘေကျင်းမြို့တော်မှာတွေ့ဆုံပြီးတောက်ချာနေမှာတော့တရုတ်နိုင်ငံကစီးပွားရေးချက်ချရှန်ဟိုင်းမြို့ကိုတွေ့ရောက်ပြီးခီးစဉ်ဆုံးသက်မှာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကတော့နိုင်ငံခြားဆက်ဆံရေးမှာရွှေခေတ်တစ်ခေတ်ကိုထူထောင်နိုင်မဲ့အခြေခံအုတ်မြစ်တွေချမှတ်နိုင်မှုမျှော်လင့်ထားကြောင်းပြောဆိုထားပါတယ်။နိုင်ငံဆက်ဆံရေးကိုရွှေခေတ်ဖြစ်တင်စားပြောဆိုတဲ့အသုံးအနှုန်းကိုတော့2015ခုနှစ်တုန်းကတရုတ်သမ္မတရှီချင်းဖြစ်ရင်ဗြိတိန်နိုင်ငံတော်ခီးစဉ်မှာစတင်သုံးနှုန်းလာခဲ့တာပါ။တရုတ်သမ္မတကတော့ဒေါ်လာဘီလီယံနဲ့ချီကုန်ကျမဲ့ဥရောပနဲ့အာရှတဲ့ကိုဆက်သွယ်ပေးမဲ့ခေတ်သစ်ပိုးလမ်းမှတည်ဆောက်ရေးတရုတ်နိုင်ငံရဲ့မျှော်မှန်းချက်ကိုဗြိတိန်နိုင်ငံကလက်ခံဖို့လည်းမျှော်လင့်ထားပါတယ်
။ရုရှားဆိုရအတွင်းလူတွေနဲ့ဂရေကျွဲတတိကြီးတွေရဲ့ချမ်းသာကြွယ်ဝမှုတွေနိုင်ငံရေးလှုပ်ရှားမှုတွေကိုလွှတ်တော်ဆိုင်ရာဥပဒေအရအသေးစိတ်စည်းရင်ပြုစုထားပြီးဒီလူတွေအပေါ်အေးအေးယူတန်းခတ်မှုတွေမလုပ်သေးဖို့ဆုံးဖြတ်တဲ့အပေါ်အမေရိကန်အစိုးရကကာကွယ်ပြောဆိုနေပါတယ်။ Oli Gresh လို့ခေါ်တဲ့ရုရှားသမ္မတပူတင်လက်ထက်ကျွဲဝလာသူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ဦးတို့ရဲ့ငွေကြေးနဲ့နိုင်ငံရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုအစိုးရခန်းစားထဲမှာဖော်ပြထားပါတယ်။ဒါပေမဲ့လို့စီးရင်ပြုစုထားတဲ့ထဲကပုံကိုယ်တွေဒါမှမဟုတ်လေရုရှားအစိုးရအပေါ်ဒဏ်ခတ်ပိတ်ဆို့မှုသစ်တွေချမှတ်ဖို့ဖော်ပြထားတာမရှိတာကြောင့်ရုရှားအစိုးရအပေါ်မှာသမ္မတဒေါ်နယ်ထရန့်ဘက်ကတိတ်များပြော့ပြောင်းလွန်းနေသလားဆိုတဲ့အပေါ်မေးခွန်းတွေထွက်ပေါ်လာတာပါဒဏ်ခတ်ပိတ်ဆို့မှုတွေဆောင်ရွက်နေတဲ့အကြောင်းဗန်နာယီဝန်ကြီးစတိမနျူချင်းကအထက်လွှတ်တော်ဗန်လုပ်ငန်းများဆိုင်ရာကော်မတီရှေ့မှထွက်ဆိုစဉ်မှာပြောခဲ့ပါတယ်နိုင်ငံခြားရေးဌာနပြောခွင့်ရဟီတာနယူးယက်ကတော့ရုရှားအစိုးရကိုဖြစ်စီစီးနှင်းမှာပါခဲ့တဲ့ပုံကိုယ်တူတယောက်ကိုဖြစ်စီအရေးယူတန်းခတ်မှုတွေချက်ချင်းလှုပ်ဖို့အစီအစဉ်မရှိဘူးလို့ပြောဆိုခဲ့ပြီးအခုချမှတ်တဲ့ဥပဒေအရာကိုပဲရုရှားကုမ္ပဏီတွေဟာအတော်အထိနာနေပြီဖြစ်ကြောင်းပြောဆိုထားပါတယ်ရှင
်ဗီအိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီးပွားသမ္မတဘာရှားအာဆတ်ဆွေးရကိုဆန့်ကျင်တက်ခတ်နေတဲ့သဘုံတွေထိ ंच ုပ်ထားရနောက်ဆုံးတည်းမြေတစ်ခုဖြစ်တဲ့အီတလီပြည်နယ်ကိုပြန်လည်သိမ်းပတ်ဖို့ကြိုးပမ်းနေတဲ့အဆိုရရဲ့ထိုးစစ်တွေမှာရပ်ပေါင်း38ရက်အတွင်းအရသား200နီးပါးသေဆုံးခဲ့ကြောင်းစီးရလူခွင့်ရေးဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်စီးရပြည်ခတ်ကိုအနိကဆောင်ကြည့်မှတ်တမ်းတင်နေတဲ့ဗြိတိန်ချင်းဆက်စီးရလူခွင့်ရေးဆောင်ကြည့်ကဲခတ်ဖွဲ့ကတော့သေဆုံးသူတွေထဲမှာကလေးငယ်50နဲ့အမျိုးသမီး36ယောက်ပါဝင်ပြီးယာယီဖွင့်လှစ်ထားတဲ့ဆေးကန်းနဲ့ဈေးတွေကိုပြင်ပထားတက်ခတ်ခဲ့ကြောင်းပြောဆိုခဲ့တာပါအီတလီတောင်ပိုင်းအရှိပိုင်းဒေသတွေမှာအင်အားပြင်းတဲ့ရေနံစိမ်းစီပီပါဘုံတွေကျဲချတာပါဝင်လေကြောင်းတိုက်ခတ်မှု96ကြိမ်ရှိခဲ့ကြောင်းလဲတက်ကြွသူတွေကမှတ်တမ်းတင်ထားပါတယ်။အင်တာနက်မှာဖော်ပြခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာတော့ White Helmet လို့ခေါ်တဲ့အရေးပေါ်ကယ်ဆယ်ရေးဖွဲ့ဝင်တွေကလေကြောင်းကတက်ခတ်ခံရတဲ့ဈေးတစ်ခုမှာထိခိုက်ဒဏ်ရာသူတွေကိုအပျက်စီးတွေကြားရှာဖွေကယ်ဆယ်ဖို့ကြိုးပမ်းနေတာလဲတွေ့ရပါတယ်။စီရဆွေရဲ့လေကြောင်းတိုက်ခိုက်မှုတွေဟာမိသားစုဝင်တွေစက်ပြုံးမှုမျိုးလုပ်ငန်းတွေမလုပ်နိုင်အောင်ရည်ရွယ်ပြီးနိုင်ငံတကာမှာတားမြစ်ထားတဲ့စင်ကွဲပုံးတွေကိုအသုံးပြုခဲ့ကြောင်းလည်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့ကဆွဆွဲပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းကီလိုမီတာ1000ချီဝေးတဲ့အရပ်မှာဒီကနေ့လှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်ပါကစ္စတန်မိန်းကလေးငယ်တဦးသေဆုံးခဲ့ရပါတယ်။တာဂျီကစ္စတန်နဲ့နယ်စပ်အနီးဟင်ဒူကုရှ်ဒေသတွေကဂျမ်းမြို့တောင်ပိုင်း35ကီလိုမီတာမြောက်198ကီလိုမီတာကိုဗဟိုပြုပြီးပြင်အား 6.1 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်။ပါကစ္စတန်ဘလူချစ်စတန်ပြည်နယ်တွင်းမှာအသေးပြောက်ရှိခဲ့တာပါ။ရွှွန့်အိမ်ရဲ့အမှုပြုကြပြီးတော့ကလေးငယ်ဆုံးပါခဲ့ရတာဖြစ်ပါတယ်။ဒဏ်ရာရသူအနည်းဆုံး9ဦးရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာတော့အသေးအပြောက်ကြီးကြီးမားမားအပြက်စီးသတင်းတွေမရှိပါဘူးရှင်။
အာဖဂန်နိုင်ငံမှာတာလီဘန်နဲ့စစ်သွေးကြွအုပ်စုတွေရဲ့ဇက်တိုက်ဆွေးဆိုတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်စစ်ဖက်ရက်ဖက်ဆက်ဆံရေးအတွက်ဆွေးနွေးဖို့အာဖဂန်နိုင်ငံကထိတ်တဲလုံခြုံရေးအရာရှိပါကစ္စတန်နိုင်ငံကိုရုတ်တရက်သွားရောက်ပါတယ်။ အာဖဂန်ခေါင်းဆောင်တွေပါကစ္စတန်တောင်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်ဒုတိယနိုင်ငံရဲ့ဝန်ကြီးဂျွန်ဆလဗန်ကတိုက်တွန်းခဲ့ပြီးနိုင်ပိုင်းချာဒီကနေ့မှာပဲတွားရောက်ခဲ့ကြတာပါပါကစ္စတန်ထောက်လှမ်းရေးအဖွဲ့ ISI ရဲ့အကူအညီနဲ့စစ်သွေးကြတွေဟာပါကစ္စတန်နိုင်ငံမှာခိုးလုံချေဆိုင်ပြီးအထူးခံဘုံခွက်တက်ခတ်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူအာဖဂန်နိုင်ငံတွင်းမှာစစ်သွေးကြတွေရဲ့လှုပ်ရှားမှုတွေကြီးထွားလာနေတဲ့အတွက်အိန္ဒိယချင်းပါကစ္စတန်နဲ့တင်းမာမှုတွေကြီးထွားလာနေတာလည်းဖြစ်ပါတယ်ပါကစ္စတန်အာဏာပိုင်ကတော့အာဖဂန်နိုင်ငံမှာအချမ်းဖက်ဝါဒီတွေရဲ့တက်ခတ်မှုတွေကိုပြစ်တင်ရှုတ်ချခဲ့ပြီးဆွဆွဲချက်တွေကလည်းအခြေမြင့်မရှိကြောင်းညှင်းဆန်ထားတယ်လို့တက်ခတ်မှုတွေကိုစနစ်တကျစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းထားတာပါအာဖဂန်သမ္မတအရှွတ်ကာနီရဲ့တင်းစကားကိုယူဆောင်လာမဲ့အစ်မြင့်ကိုယ်စားလှယ်ဖွဲ့ဟာနိုင်ငံခြားကိစ္စရပ်တွေဆွေးနွေးမှာဖြစ်ကြောင်းနဲ့ပါကစ္စတန်ဝန်ကြီးချုပ်နဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းအာဖဂန်ဆိုရကပြောဆိုထားပါတယ်အာဖဂန်ကိုယ်စားလှယ်ဖွဲ့မှာတော့အာဖဂန်မျိုးသားလူညွန့်ဌာနအကြီးအကဲပြည်ထောင်ဝန်ကြီးတို့လည်းပါဝင်တဲ့အကြောင်းပါကစ္စတန်နိုင်ငံခြားဝန်ကြီးဌာနကလည်းတင်းထုတ်ပြန်ထားပါတယ်
အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကမစ်ဆိုင်းတုံတိုက်ခိုက်မှုအန်တီရဲ့သတိပေးချက်မှားယွင်းထုတ်ပြန်ခဲ့တဲ့ဝန်ထမ်းကိုအခုနောက်ဆုံးအလုပ်ထုတ်လိုက်ပါတယ်။သတိပေးချက်မှားယွင်းထုတ်ပြန်ခဲ့သူဝန်ထမ်းဟာအရင်တုန်းကလည်းလုပ်ငန်းကွင်မှာအားနည်းချက်တွေရှိခဲ့သလိုလက်တွေ့အခြေအနေအတွက်ကြိုတင်ပြင်ဆင်လေ့ကျင့်မှုတွေမှာလည်းအလွဲလဲအချော်ချော်လုပ်ခဲ့မှုတွေနောက်ကျောင်းရာသွင်းရှိခဲ့ကြောင်းစုံစမ်းစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အလုပ်ကဖြုတ်ပစ်တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်ရှင်
Direct from Washington, the voice of America, VOA. ကွန်လွန်ဦးနဲ့မတင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီလိုပြန်ဆဖို့တောင်းဆိုထားတဲ့မြစ်ဆိုစီမံကိန်းအကြောင်းကိုတင်ဆက်ပေးကြပါမယ်။မြစ်ဆိုစီမံကိန်းဟာဆိုရင်မြန်မာပြည်သူတွေအတွက်အကျိုးရှိစေမှာဖြစ်တဲ့အတွက်ပြန်လည်စတင်ဖို့တရုတ်ကုမ္ပဏီဘက်ကတောင်းဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့ကာလမှာပဲတရုတ်နိုင်ငံဘက်ကအခုလိုတောင်းဆိုမှုမျိုးဟာမတင်တော်ဘူးလို့မြန်မာရေးလေလာသူတွေကဝေဖန်ကြပါတယ်။လက်ရှိ NLG အစိုးရကဖွဲ့စည်းပေးထားတဲ့မြစ်ဆိုစီမံကိန်းလေလာစီစီရေးကော်မရှင်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့လေလာမှုတွေလုပ်ပြီးတော့အစိုးရကိုတင်ပြထားပြီးဖြစ်ပေမဲ့လည်းအခုချိန်ထိအစိုးရဘက်ကအကြောင်းပြန်လာမျိုးမရှိသေးဘူးလို့ပြောပါတယ်။သတင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကတင်ဆက်ထားပါတယ်ရှင်။
ကာလကြာရှည်ရပ်ဆိုင်ထားတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုပြည်သူလူထုလက်ခံနိုင်မဲ့စီမံကိန်းတစ်ခုအနေနဲ့ပြန်လည်စတင်လုပ်တယ်လို့တရုတ်နိုင်ငံဘက်ကဇန်နဝါရီ30ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။ကချင်ပြည်နယ်အပါအဝင်လက်ရှိမြန်မာနိုင်ငံရေးအခြေအနေမတည်မငြိမ်ဖြစ်နေတဲ့ကာလမှာမြစ်ဆုံစီမံကိန်းပြန်လည်စတင်ဖို့တရုတ်ဘက်ကပြောတာဟာလုံးဝမသင့်လျော်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါရယ်။
အဲ့ဒီကတော့ဘူးလေးအောင်ကြုံစင်တော်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တိုင်းပြည်မှာတော့အသိတဲ့အတိုင်းပဲလေနိုင်ငံရေးမတည်ငြိမ်မှုတွေတော့နိုင်ငံရေးလုံခြုံရေးရှိမသွားနိုင်တာတွေစီးပွားရေးရတောင်းကြနေရတဲ့ကိစ္စတွေအနေထားတွေမျိုးမျိုးအောက်မှာတော့ဒီလိုကျုပ်ပြည်ဟာအဲ့လိုလာတာအာရကတ်နာတခုတင်ပြလာတဲ့အခါကျတော့ဒါကတော့တော့မွေးဘူးလာကိမောက်ဆိုတဲ့ကိစ္စမျိုးလို့ကျွန်တော်တို့ဘက်ကတော့ခံစားရပါတယ်
ဒါပေမဲ့တစ်ဖက်မှာလည်းမြမအစိုးရအနေနဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရကိုပြတ်သားတဲ့အဖြေတစ်ခုပေးသင့်ပြီလို့ဦးတန်းစိုးနိုင်ကအခုလိုပြောပါရယ
်ခုလိုကိုပြန်မသားဖြစ်နေတဲ့အတွက်အခုတရားဥတော်ရွေးတဲ့တရုတ်ကုမ္ပဏီတရုတ်ပြည်အနေနဲ့နင့်နာမှုရှိတာပေါ့အဲတော့ကျွန်တော်တို့ယောနယ်တော့မယောနယ်လို့ရှင်ဘယ်လိုကြည့်ရှင်းမယ်ဆိုတော့တော့ကျွန်တော်တို့ဒီနေ့ဒီချိန်ကဆိုရင်တော့ပြောသင့်မှုလို့ထင်ပါတယ်
မြစ်ဆုံစီမံကိန်းပြန်လည်စတင်လို့ကြောင်းတရုတ်ဘက်ကပြောတာဟာပထမဆုံးအကြိမ်မဟုတ်ပဲမြမအစိုးရကိုမြစ်ဆုံစီမံကိန်းကိစ္စဆက်လက်ဆွေးနွေးဖို့ပုံမှန်သတိပေးနေကြလဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတိတ်မကြခင်မှာမြစ်ဆုံမြညာမြစ်ဝမ်းရေအားလျှပ်စစ်စီမံကိန်းလေလာစီစစ်သုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပြီးကော်မရှင်ရဲ့ပထမဆုံးအစီရင်ခံစာကို2016နိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်။ကော်မရှင်ရဲ့အပြည့်အစုံအစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပါဘူး။မြစ်ဆုံစီမံကိန်းလေလာစီစစ်ရေးကော်မရှင်မှပါဝင်တဲ့ပညာရှင်တွေအနေနဲ့လေလာစီစစ်မှုအပိုင်းအားလုံးပြည်လို့အစိုးရထံတင်ပြပြီးဖြစ်ပေမဲ့အစိုးရဘက်ကအကြောင်းပြန်လာတာမရှိသေးဘူးလို့မြစ်ဆုံစီမံကိန်းလေလာစီစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးမောင်မောင်အေးကအခုလိုပြောပါတယ
်။တို့ဒီဘက်ကလုပ်ဆရာရှိတာတော့ပညာရှင်တွေဘိုင်းကတော့စူးစမ်းလေ့လာမှုတွေလုပ်ပြီးတင်ပြဆရာရှိတာတွေတင်ပြပြီးပြီ။နော်ကိုစတဲ့လောက်ပေါ့ဒီလောက်ညမီလောက်တော့ကြံကောင်းညံကောင်းတွေကိုပေးပြီးပြီးတင်ပြပြီးပြီးပေါ့လူကြီးတွေကစဉ်းစားနေကြတယ်ရှင်ပါလေအဲ့ဒီအဆင့်မှာပဲလုပ်ငန်းကခဏလေးနားနေတဲ့သဘောဖြစ်သွားတာပေါ့နော
်လက်ရှိကချင်ပြည်နယ်အခြေအနေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာ
ကိုကျိုးစီပွားကိုရှေ့ရှုပြီးမြေဆုံစီမံကိန်းပြန်ဆောက်ဖို့ပြောလာတဲ့တရုတ်အစိုးရဘက်ကရောမြေဆုံစီမံကိန်းနဲ့ပတ်သက်လို့နှုတ်ဆက်နေတဲ့မြန်မာအစိုးရကဘာစိတ်ပြတ်မိတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် GDNG ဖွဲ့ကကိုစားကြီးကပြောပါတယ်နောက်ထပ်အစိုးရရရတဲ့ငါမြေဒီမြင်ဖြစ်တဲ့အချိန်မှာကိုယ့်ရဲ့ဒီကျွန်မလည်းကိုယ့်အချိုးစီးပွားရေးအတွက်ပဲကိုယ့်အမျိုးသားစီးပွားရေးအတွက်ဒီရုပ်အတွက်ပဲ ချက်စင်းစားတဲ့စကားတိုင်းအင်ဂျင်ကွန်ပျူတာတွေအပိုင်းတော့မဟုတ်ဘူးကြည့်ရတယ်။တော့ကိုအခြေအနေကလွန်တဲ့တက်တောင်မှကျွန်တဲ့ဘောမှာဖြစ်တင်ချုံချလို့လဲဆက်ခဲအဲဒီမှာတွေ့ရတယ်။ကျွန်တော်တို့ကိုမှပို့ထူရတဲ့ငါတို့အစိုးရပေါ့ကျွန်တော်တို့နိုင်ငံရဲ့မြန်မာနိုင်ငံအစိုးရကလုတ်ဆိတ်နေတဲ့နေရာတော့တော်တော်ကိုအခြေအနေဆိုးလာတယ်။
အမေရိကန်ဒေါ်လာ30.6ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရပ်ဆိုင်းခဲ့ပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖို့အထစ်ဖြစ်စေခဲ့တာပါ။တရုတ်နိုင်ငံသားယီဌာနဘက်ကတော့မြေဆုံရေအားလျှက်စစ်စီမံကိန်းဟာနှစ်ဖက်သဘောတူညီထားတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဖြစ်ပြီးပြည့်ပြည့်စုံစုံအတည်ပြုထားပြီးလုပ်ငန်းစ
ောင်လှုပ်ကြံခံရပြီးတဲ့နောက်ဆက်တွဲသတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြဿနာတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တွေမျိုးနယ်ကိုရွှေ့ပြောင်းခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးပိုပိုမင်းတိုက်ဟာမြောက်ဦးပရိပကနဲ့ပတ်သက်ပြီးတော့စစ်ဆေးဖို့အတွက်ဇန်နဝါရီလ25ရက်နေ့ကတည်းကမြောက်ဦးကိုရောက်ရှိလာပြီးတော့ဇန်နဝါရီလ30ရက်နေ့မှာတော့မြောက်ဦးကနေစစ်တွေကိုအပြန်ပုံနှချွမြို့နယ်တဲကတရက်ချူရွာနဲ့ရုံးငူရွာနီးမှာလှုပ်ကြံတပ်ဖြတ်ခံရပါတယ်သူတည်ဆုံးပြီးတော့ရဲတွေကသူ့အလောင်းကိုတွေ့ရှိပြီးကမှသူစီးလာတဲ့ကားလဲထပ်မံမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့မျက်မြင်တွေကပြောပါတယ်ပြည်စုံကတော့ထိုင်းချီဆိုင် view မြို့ပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်မြောက်ဦးပဋိပက္ခနဲ့ပတ်သက်လို့စစ်ဆေးခံဖို့အတွက်ဇန်နဝါရီလ25ရက်နေ့ကတည်းကမြောက်ဦးမြို့ကိုရောက်ရှိလာတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဖိုဖိုမင်းတိုက်ဟာဇန်နဝါရီလ30ရက်နေ့ကပုံနှချွမြို့နယ်တဲကတရဲချိုရွာနဲ့ရုံးငူရွာကြားမှာသူ့ရဲ့ကားမတော်တဆဖြစ်တဲ့ပုံစံနဲ့တည်ဆုံးခဲ့ပြီးတဲ့နောက်မှာတော့ပုံနှကျွမြို့နယ်ရဲစခန်းကအတည်ပြုခဲ့ပါတယ်။ဇန်နဝါရီလ31ရက်နေ့ပြည်ထောင်ဌာနကထုတ်ပြန်တဲ့သတင်းအရသူ့ကိုတပ်ဖြတ်ခဲ့သူတွေကိုလူသတ်မှုအပါအဝင်ပုံမှန်3ခုနဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်။ဒေသခံတွေရဲ့အဆိုအရသူနဲ့အတူကားတူစီးလာသူတွေပါလာတယ်လို့ဆိုပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်တွေမြို့မှာရှိနေတဲ့ရခိုင်မျိုးသားပါတီကကိုခိုင်မိုးကတော့အခုလိုပြောပါတယ်။
သူက3ယောက်ပါလာတော့တေးကြတယ်ခင်ဗျာဒါပဲဘသူဘဝဆိုတော့မသိဘူးပေါ့နောက်က3ယောက်ပါလာတယ်ဆိုတာပါလေဒီပြည်သေးဝင်ခဏကထုတ်ထားတဲ့ဟာမှလည်းပါတယ်ဖုန်းတွေရောပစ္စည်းတွေရောဖုန်းတွေလည်းအများကြီးပဲ၄လုံး၅လုံးတော့တွေ့တယ်ဒီပုံတော်ကျော်ရေးစကားကလည်းဒီတာဝန်ဟိုပါရေးဘူးတွေကလည်းအဲ့လိုပဲတော်တယ်ပုံတော်ရေးမှုကလည်းသူ3ယောက်တော့ပါလာတယ်သူ3ယောက်နဲ့ဒီပြက်တာဆက်ပြီးတော့သူ့ကိုချစ်ချစ်ဆိုပြောတယ
်ညဦးမြို့နယ်အုတ်ချုပ်ရေးမှူးဟောင်းတည်ဆုံးခဲ့ပြီးတဲ့နောက်ပုံနှကျွမ်းရဲစခန်းကတော့အလောင်းကိုစေယုံကိုပို့ခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်ဒီနောက်မှာတော့သူစီးလာတဲ့ကားဟာထပ်မံမီးရှို့ခံခဲ့ရတာပ
ါပြီးရင်ပါလေဒီကျွန်တော်ဒီကားကိုသူတို့ထင်းချုံဘုအောင်မှာရောက်နေပြီဒီကားရေးထင်းချုံဘုအောင်မှာရောက်နေပြီဒါပေမဲ့ဒီကားမီးရှို့ခံလိုက်ရတယ်အဲ့ဒီပြဿနာတွေဒီပြဿနာတွေလည်းရှိရပါ့နောက်ပိုင်းဒီ၈နာရီကျော်နောက်ပိုင်းမှာဒီလူ၂ယောက်ရောက်လာပြီးတော့အဲ့ဒီကားကိုမီးရှို့တယ်လို့ပြောတယ်လူ၂ယောက်ရောက်လာပြီးတော့ဒီမျက်မြင်တွေကပြောတယ်ဒေသခံတွေကအခင်းဖြစ်တဲ့နေရာကနေဒီဘက်ကို grain နဲ့ဆွတင်လိုက်တယ်လမ်းဘေးကိုမီးမလာဘူးမီးမလာဘူးပြီးမှဒီပြီးမှနောက်နှစ်နာရီကျော်လောက်ကြာမှကားကိုလူမြောက်လာပြီးတော့မီးရှို့တော့တယ်တပ်တဲ့ကံပစ္စည်းတွေကိုဖြောက်တဲ့ပုံစံမျိုးပဲပေါ့မီးရှို့ရဲဆိုတာကတော့ဟောအဲ့လိုပဲသုံးသပ်ကြတယ
်မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတလအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအခုလိုလှုပ်ကြံခံခဲ့ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးထဲမှာပဲရှိနေသေးကြောင်းသူ့လက်ထောက်တာဝန်ရှိသူကပြောပါတယ်။ဒါအပြင်မြောက်ဦးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကိုလည်းဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။မိန်းမသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့အင်းဒီချင်းထိုင်းနိုင်ငံကရွေးကောက်ပွဲနဲ့နိုင်ငံရေးအခြေအနေကိုတင်ဆက်ပေးကြပါမယ်။ 2016ခုနှစ်မှာကျင်းပဖို့ကတိပေးထားတဲ့ဒီရွေးကောက်ပွဲကိုစစ်တပ်ကနေခန့်ထားတဲ့ထိုင်းလွှတ်တော်ကအခုနောက်ဆုံးထပ်မံရွှေ့ပြောင်းလိုက်တဲ့အကြောင်းထိုင်းဆိုရပေါ်ကိုဝေဖန်မှုတွေထပ်မံထွက်ပေါ်လာပါတယ်2014ခုနှစ်တုန်းကအာဏာသိမ်းပြီးတော့တက်လာခဲ့တဲ့ NCPO လို့ခေါ်တဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့ငြိမ်းဝှက်ပြပြရေးကောင်စီကဒီအထွေထွေရွေးကောက်ပွဲတွေကို၈နှစ် February လအထိထပ်ရွှေ့လိုက်ပါတယ် VOA သတင်းတော် Ron Corbin သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီး Prawut Chan Ocha အရင်သတ်မှတ်ခဲ့တဲ့ဒီနှစ် November မှာလုပ်မဲ့ရွေးကောက်ပွဲတွေကိုအခုလိုနောက်နှစ် 2019 ကိုထပ်ရွှေ့လိုက်တာကြောင့်ထိုင်းတိုက်ခန့်တွေနဲ့ NGO တွေအပြင်နိုင်ငံခြားတန်တမန်တွေကပါဝေဖန်ပြစ်တင်လာကြပါပြီ။ထိုင်းနိုင်ငံရေးအကြောင်းစာအုပ်တွေအများကြီးရေးတဲ့သုံးသက်သူခရစ်စ်ဘေကာက
The number of times now they have delayed this
ရွေးကောက်ပွဲကိုရွှေ့လာတဲ့အချိန်ရက်ကအချိန်အားဖြင့်တစ်နှစ်ကနေနှစ်နှစ်ကိုတစ်ခါရွှေ့တယ်။နောက်သုံးနှစ်ကိုထပ်ရွှေ့ပြီးတော့လည်းနှစ်ကိုထပ်ရွှေ့ဖြစ်လာတယ်လေ။ဒါကတော့လွန်လွန်းတော့ပါပြီ။လူတွေနေနဲ့လည်းဆက်ပြီးတီးခန့်ခြင်းစိတ်ကကုန်နေကြပါပြီ
။ထိုင်းစာရေးဆရာဘေကာကဆက်ပြီးအခုလိုအစိုးရဘက်မကျေနပ်မှုတွေဖြစ်လာချိန်မှာပိုလူကြိုက်နေစေတဲ့အကြောင်းရင်းကတော့ပြည်တွင်းစီးပွားရေးကျလာတာကြောင့်လို့ဆက်ပြောခဲ့ပါတယ်။အခုလိုစီးပွားကျချိန်မှာမကြခင်ကပဲထိုင်းထူးဝင်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရဝတ်ဝန်ဆောင်နေနဲ့ Rolex တို့ Patek Philippe တို့လိုဒေါ်လာသန်းချီတန်တားကြီးတွေထဲလဲပတ်ခဲ့တဲ့အပေါ်အစိုးရလက်စားမှုအတွက်ပြည်သူများပိုမကြေမနက်ဖြစ်နေချိန်နဲ့တိုက်ဆိုင်နေပါတယ်။အခုလိုရွေးကောက်ပွဲတွေထပ်ရွှေ့လိုက်တဲ့အပေါ်အတိုက်ခံပါတီတွေကစစ်အုပ်စုအနေနဲ့အချိန်ဆွဲပြီးအာဏာဆက်ယူဖို့လုံ့ပန်းနေတာလို့ဝေဖန်နေပေမဲ့အစိုးရကတော့တရားဥပဒေပြည့်ရေးဘက်မှကြံ့ကြာမှုတွေကြုံနေရလို့ဆိုပါတယ်။တကယ်တော့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ဟောင်းထက်ဆင်ရှင်နာဝတ်နဲ့သူညီမတို့ကိုစင်ရသားလူများစုကသူတို့အတွက်ရည်တည်ပေးတယ်လို့ထောက်ခံမဲပေးခဲ့တာကြောင့်စစ်အာဏာသိမ်းပြီးရွေးကောက်ပွဲတိုင်းနိုင်လာခဲ့တာမို့ဒီတစ်ခေါက်တော့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေအရတန့်အနေနဲ့အရေးမခံရဘဲအစိုးရနဲ့လွှတ်တော်မှာပါဝင်နိုင်အောင်နဲ့ဖြစ်နိုင်ရင်အရေးမခံရဘဲဝန်ကြီးချုပ်ဖြစ်နိုင်ဖို့ပြင်ဆင်လာခဲ့တာပါ။ထိုင်းနိုင်ငံမှာအရေးပါတဲ့ဘရင်နဲ့စစ်တပ်တို့နဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်နဲ့သူညီမအစိုးရတို့ထိတ်ထိတ်တွေ့ကြပြီးဟိုဘက်ဒီဘက်ထောက်ခံတဲ့ရှက်နေရှက်ဝါဆန္ဒပြပွဲတွေကြီးမားလာတဲ့နောက်ပိုင်း2014မေလမှာထိုင်းစစ်တပ်ကနောက်ဆုံးအာဏာသိမ်းခဲ့တာပါ။အဲဒီတော့တစ်ဖက်မှာကထိုင်းစစ်အစိုးရကိုအများကစိတ်ပြက်လာချိန်မှာနောက်တစ်ဖက်မှာကတော့ထက်ဆင်လူအစိုးရမျိုးပြန်ပေါ်လာပြီးဒီဆန္ဒပြပွဲတွေပြန်ကြီးမားလာကမတီးမငြိမ်ဖြစ်လာမှာကိုစိုးရိမ်နေကြချိန်မှာထိုင်းအမတ်ဟောင်းနဲ့အတိုက်ခံဒီမိုကရက်ပါတီအဖွဲ့ဝင်ခရစ်ဆက်ချွန်နဝမ်ကတော့အရင်ဘရင်နဲ့စစ်တပ်ကိုထောက်ခံခဲ့တဲ့ရှက်ဝါတွေကိုယ်တိုင်အခုတော့စစ်တပ်ကိုစိတ်ပြက်လာနေပြီလို့ထောက်ပြလိုက်ပါတယ
်ရှက်ဝါတွေလည်းမကျေနပ်တော့ပါဘူးဘာလို့လဲဆိုတော့ဂျက်ဆန်စံပြေနိုင်ငံရေးလှုပ်ရှားမှုတွေလုပ်ခဲ့တာအတွက်သူတို့တကယ်ကိုပြင်းပြင်းထန်ထန်အပြစ်ပေးခံလာခဲ့ရလို့လေ
အခုလိုထိုင်းစစ်တပ်အပေါ်အများစိတ်ပြက်မှုတွေကြီးမားလာပေမဲ့လူငါဟုတ်ထက်ပုံမစူဟာဥပဒေအပါအဝင်စစ်အစိုးရရဲ့ဆက်လက်ဖိနှိပ်တဲ့ဥပဒေတွေရှိနေတာနဲ့ဆက်လက်ပုံမဖိနှိပ်လာမှုတွေကြောင့်အခုနောက်ထပ်ရွေးကောက်ပွဲရှေ့ဆိုင်မှုကနေထူးထူးခြားခြားဘာမှဖြစ်လာမှာမဟုတ်ဘူးလို့ဥပွန်ရက်ချာတာနီတက်ကသူက TT4 Party 1ကထောက်ပြလိုက်ပါတယ
်ခုလိုနောက်ရွှေ့လိုက်တာကြောင့်တက်ရောက်မှုကြီးကြီးမားမားရှိမယ်လို့ကျွန်တော်မထင်ပါဘူးဘာလို့လဲဆိုတော့ဒီ NCPO စစ်အုပ်စုယူထားတဲ့အာဏာနဲ့ဥပဒေကြောင့်လို့ဟာမျိုးတွေကြောင့်ပါသူတို့ကဓာရီကိုသုံးပြီးလူတွေကိုညင်အောင်နှိပ်ကွထားတာလေ
ဒါအပြင်ထိုင်းစစ်ဆိုရအနေနဲ့ထိုင်းစင်ရဲ့အခြေခံထောက်ခံမှုရတာတဲ့ကျေးလက်စင်ရတဲ့လူများစုကိုပြန်စည်းရုံးနိုင်ဖို့လူပိန်းကြိုက်စီးပွားရေးမူဝါဒတွေအဖြစ်လယ်သမားတွေစီကတည်နှံစင်းတို့တုံ့ပြန်ဝယ်ယူမှုတွေနဲ့အခြားကူညီမှုတွေလှုပ်လာခဲ့ပြီးဗိုလ်ချုပ်ကြီးပရဝတ်ဝန်ကြီးချုပ်ဆက်ဖြစ်အောင်လုံးပန်းနေပုံရတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joe ကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီကနေ့ပုံနှင်းညပတ်စီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် ခုတစ်ခါမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအံတုမှုလှုပ်ရှားမှုကိုစိတ်စော်ပေးခဲ့သူကွယ်လွန်သွားတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုသဘောတရားစာအုပ်တွေကိုရေးသားခဲ့ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအံတုမှုလှုပ်ရှားမှုကိုစိတ်စော်ခဲ့သူနိုင်ငံရေးသိပ္ပံပညာရှင်ဂျင်းချာဖာပြီးခဲ့တဲ့စနေနေ့တုန်းကကွယ်လွန်သွားပြီဖြစ်ပါလေမြန်မာဒီမိုကရေစီရေးလှုပ်ရှားမှုအပြောင်းအလဲတွေမှာလည်းဂျင်းချာပြည့်နိုင်ငံရေးအတွေးခေါ်တွေကအများကြီးအကျိုးသက်ရောက်မှုရှိစေခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်ဒီအကြောင်းပြည်စုံကိုတော့ကုညာဝဲအောင်ကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံရေးလှုပ်ရှားသူတွေကြားမှာအာဏာရှင်စနစ်မှဒီမိုကရေစီစနစ်သို့ဆိုတဲ့စာအုပ်နဲ့နိုင်ငံရေးအံတုမှုလက်ဆွဲဆိုတဲ့ဒေါက်တာဂျင်းရှက်ရဲ့အတွေးခေါ်နီးနာစာအုပ်တွေဟာ1990ခုနှစ်နောက်ပိုင်းထိုင်းမြန်မာနယ်စပ်နဲ့မြန်မာပြည်တွင်းမှာပါလူသိများလာခဲ့တာပါအခုတော့ဂျင်းရှက်ဟာအသက်90အရွယ်အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်စ်ပြည်နယ်ဘော့စတွန်မြို့နေအိမ်မှာပြီးခဲ့တဲ့ဇန်နဝါရီကလူကြီးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်1988မှာအာဏာသိမ်းပြီးတက်လာတဲ့စစ်အစိုးရကလည်းအစိုးရဆန့်ကျင်တဲ့လှုပ်ရှားမှုတွေနောက်ကွယ်မှာအမေရိကန်နိုင်ငံသား၄ဦးပါဝင်တဲ့အနေနဲ့ဂျင်းရှက်လေတယောက်အပါအဝင်ဖြစ်တယ်လို့1996ခုနှစ်သတင်းစာရှင်းလင်းပွဲတစ်ခုမှာဆွဆွဲပြောဆိုခဲ့ပြီးဂျင်းရှက်ရဲ့စာအုပ်လက်ဝယ်ထားရှိသူအတွေးခေါ်ဆောင်မတွေပြန်လည်ဖြန့်ဝေသူတွေကိုဖမ်းဆီးထောင်ချခဲ့တာပါမုံရမြို့ကဒေါက်တာခင်မာကြီးဟာဂျင်းရှက်ရဲ့စာအုပ်လက်ဝယ်ထားရှိမှုနဲ့တဆင့်ဖြန့်ဝေမှုတွေကြောင့်1996ခုဇွန်လမှာထောင်ဒဏ်9နှစ်ချမှတ်ခံရပြီး9နှစ်လုံးတိုက်ပိတ်ခံရသူဖြစ်ပါတယ်
ကျင်းရှက်တဲ့စာအုပ်ကကျမတို့အချမ်းမဖက်တဲ့လမ်းစဉ်နဲ့ဒီသူကိုစီယုံပြီးတော့ဆန့်ကျင်တဲ့နည်းလမ်းပါအဲ့တော့အနာရှင်ကတော့ဆန့်ကျင်တယ်ဆိုရင်တော့ဖမ်းပါပဲအဲ့ဒါကြောင့်မို့လို့ကျမတို့အဖမ်းခံရတာပါကျမတို့နှစ်သက်တဲ့အပိုင်းကဏ္ဍလေးကိုဖျက်ပြီးတော့ဒီသူလေးကိုကျမတို့ဖျက်နေလေ
ကျင်းရှက်ရဲ့စာအုပ်ကြောင့်စစ်အစိုးရကဖမ်းဆီးထောင်ချခဲ့သူဒါဇင်နဲ့ကြီးရှိပါတယ်ဒေါက်တာကျင်းရှက်ဟာထိုင်းမြန်မာနယ်စပ် KNU ကရင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့အခြေစိုက်တဲ့မနေပလော့စကန်ကို1990ခုနှစ်ဝန်းကျင်လောက်ကရောက်လာခဲ့ပြီးအဲ့ဒီအချိန်ကအစဉ်ပြိုင်အမျိုးသားညွန်ပေါင်းအစိုးရ NCGUB နဲ့ဆက်သွယ်လာသူဖြစ်ပါတယ်။သူ့ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုအတွေးခေါ်တွေကိုလာရောက်ရှင်းပြခဲ့သူပါ။သူ့ရဲ့နိုင်ငံရေးအံတုမှုလက်ဆွဲစာအုပ်ကိုဘာသာပြန်ပေးခဲ့တဲ့အဲ့ဒီအချိန်က EBSDF ကျောင်းသားတက်မတော်ရဲ့အထွေထွေအတွင်းမှုအဖြစ်တာဝန်ယူခဲ့သူဦးအောင်သူငိမ့်ကပြန်ပြောပြပါတယ်။
From dictatorship to democracy ဘောနော်အနာရှင်စနစ်မှဒီမိုကရေစီလို့ဆိုတာလေဆိုတော့အဲ့တော့အဲ့ဒီစာအုပ်ကိုဘာသာပြန်တာကျွန်တော်မဟုတ်ဘူးပြတခြားတယောက်အဲ့ဒါကခစ်ပြိုင်ကနေပြီးတော့ဒီစာအုပ်ကိုထုတ်တယ်ဘောနော်ဆိုတော့နောက်တစ်ခုကကျတော့အဲ့တော့ကျွန်တော်တို့နဲ့နိုင်ငံကြီးအံတုမှုဘာညာဆိုပြီးတော့ကိစ္စတွေဆက်ဖြစ်တော့သူကလူတိုင်းလက်ဖတ်လို့ရအောင်အိတ်ဆောင်စာအုပ်သဘောမျိုးဆိုပြီးတော့ဒီ political defiance handbook ဘောဆိုတော့နိုင်ငံကြီးအံတုမှုလက်ဆွဲဆိုပြီးတော့ခပ်ပါးပါးလေးပါပဲပြန်တယ်ဟိုပေါရေးတယ်ဘောနော်ဒီတော့အဲ့တော့ဘာသာပြန်ပေးရတာကျွန်တော်ပြန်ပေးရတယ်လား
တကယ်တော့ဒေါက်တာကျင်းဆက်ရဲ့အကြမ်းမဖက်နီးနဲ့နိုင်ငံရေးအံတုမှုဟာဒီကနေ့အချိန်ထိမြန်မာနိုင်ငံရေးမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ဒေါက်တာခင်မာကြီးကမှတ်ချက်ပေးပါတယ
်ဘာလို့လဲဆိုတော့ကျွန်တော်တို့လက်နက်ကင်လမ်းစဉ်နဲ့တွားမယ်ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပေးဆိုင်ရလိမ့်မယ်ဒီသူတွေကလည်းဒီငင်းချမ်းတဲ့လမ်းစဉ်ကိုခြိုက်တယ်ငင်းချမ်းတဲ့လမ်းစဉ်ကိုခြိုက်တယ်ဆိုတာမြန်မာနိုင်ငံဒီသူတွေအားလုံးနဲ့မှာလေကျန်ဝေထားတဲ့ဂျင်းရှက်ရဲ့အတွေးခေါ်ရင်းဝင်နေတာလည်းရှိနေတော့အောင်ဆန်းစုကြည်ရဲ့ကျမတို့ဒါ2015မှာ NLD ပါတီရတော်ဆန်းစုကြည်ဦးဆောင်ပြီးတော့တိုင်ပွဲဝင်လိုက်တဲ့အခါမှာစောင့်မုံမှုလည်းအများဆုံးရှိတယ
်ဂျင်းရှက်ကွယ်လွန်သွားပြီမဲ့သူ့အတွေးခေါ်တွေဆက်ရှိနေဦးမှာဖြစ်တယ်လို့ဦးအောင်သူငင်းကသုံးသပ်ပါတယ်ဒေါက်တာဂျင်းရှက်ဟာအိန္ဒိယကအကြမ်းဖက်လှုပ်ရှားမှုခေါင်းဆောင်မဟာတမဂန္ဒီကြီးရဲ့နီးနာကိုနှစ်သက်ဆွဲလန်းသူဖြစ်ပြီးဂျင်းရှက်ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုစာတမ်းကိုဘာသာပေါင်း90နဲ့ဘာသာပြန်ထုတ်ဝေခဲ့ပါတယ်သူအတွေးခေါ်တွေဟာအာနာရှင်ကြီးဆိုးတဲ့အထူးသဖြင့်အရှေ့ဥရောပအီရန်နဲ့မြန်မာနိုင်ငံတွေမှာရေးပန်းစားခဲ့ပါတယ်မစ္စတာဂျင်းဆက်ကိုအမေရိကန်အိုဟိုင်းယိုပြည်နယ်မှာ1928ဇန်နဝါရီလ27ရက်နေ့မှာမွေးဖွားခဲ့ပြီးအိုဟိုင်းယိုပြည်နယ်တက္ကသိုလ်နဲ့လန်ဒန်အောက်စ်ဖို့တက္ကသိုလ်တွေမှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပညာသင်ကြားခဲ့သူပါမက်ဆာချူးဆက်စ်ဒါမောင့်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပါမောက်ခါဖြစ်လှူဆောင်ခဲ့သူလည်းဖြစ်ပါတယ်1980ခုနှစ်မှာAlbert Einstein Institute ဆိုတဲ့အကြမ်းဖက်လှုပ်ရှားမှုဆိုင်ရာသုတေသနအဖွဲ့ကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ဂျင်းရှက်ကိုငြင်းငြင်းရေးနိုဘယ်ဆုပေးဖို့2009 2012နဲ့2013တွေမှာအမည်စင်းတင်သွင်းခံရပြီး2012မှာနောက်ဆုံးစကားတင်အဆင့်အထိစဉ်းစားခံရသူဖြစ်ပါတယ်။သူဟာ2017မှာ El Hebrey ငြင်းငြင်းရေးဆုကိုရခဲ့သလို Right Livelihood Award တသက်တာဒီမိုကရေစီဆုကိုလည်းရရှိထားသူဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ31ရက်ဘုံနွေးနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့မြန်မာဒီမိုကရေစီအလားအလာနဲ့ရခိုင်အရေးအပိုင်း1ခေါင်းစဉ်နဲ့
We had hoped, though, with the election in 2015, the election of the National League for Democracy under Aung San Suu Kyi,
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ထမ်းဆောင်ခဲ့သူ Derek Mitchell ဆွေးနွေးချက်ကိုဥကြစံသားရဲ့မြန်မာရေးသုံးသပ်ချက်မှပြည်စုံနာဆင်ကြမှာပါ။ဒါ့အပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားစားကဏ္ဍစာရီကိုလည်းနာဆင်ကြမှာမယ်။ခုတစ်ခါမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုအရင်တင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့သွေးတိုးယောဂါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ကျဉ်နိုင်ဖို့အတွက်ယောဂါလက္ခဏာခံစားရတဲ့အထိမဆောက်မနဲ့သွေးပောင်ခြင်းကိုမကြာတိုင်းတာဆစ်ဆီးပြီးတော့စနစ်တကျကုသတဲ့အကြောင်းဒေါက်တာတန့်စောကဆွေးနွေးတင်ဆက်ထားပါတယ်ရှင
်သွေးပောင်ခြင်းမြင့်တက်နေပေမဲ့ခေါင်းမူးကောင်းကိုက်တဲ့လက္ခဏာတွေကိုမခံစားရတာကြောင့်သွေးတိုးနေတယ်ဆိုတာကိုလက်မခံတဲ့လူနာတွေလည်းရှိပါတယ်သွေးတိုးမတိုးကိုယောဂလက္ခဏာခံစားပြီးမှမဆုံးဖြတ်ပဲသွေးပောင်ခြင်းကိုစနစ်တကျတိုင်းတာပြီးမှဆုံးဖြတ်သင့်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောအောင်ကျော်နိုင်ကပြောပါတယ
်သွေးတိုးလို့ရှိရင်အုံနောက်ထဲကိုသွေးရောက်တဲ့ပမာဏများတဲ့အခါမှာတချို့လူတွေမှာပေါ့နော်ခေါင်းထဲမှာခေါင်းအုံတယ်ခေါင်းမူးတယ်စက်ကြောထိုးတယ်မျက်ရိုးကိုက်တယ်ဆိုတဲ့လက္ခဏာတွေပြတတ်တယ်ဒါပေမဲ့သွေးတိုးတဲ့လူတိုင်းမှာအဲ့ဒီလက္ခဏာမပြအောင်နော်ဆရာတို့ဒီဟိုပါဘွယ်လွန်တင်တန်းတက်စင်ကာလာမှာဆရာတို့ဒီသွေးတိုးယောဂတဲ့ရှိတဲ့လူတွေကိုဆရာတို့တမရေးအဲသူနဲ့ဆိုင်တဲ့เนาะယောဂရာဆိုရင်မေးတယ်တို့ကစမ်းသက်စစ်ဆေးမှုတွေလုပ်တဲ့အခါမှာဆရာသူတွေတနာမှာပါတဲ့သွေးတိုးလူနာရှင်တွေရဲ့တဝက်လောက်ကပဲခုနသွေးပောင်ခြင်းတိုးတဲ့လက္ခဏာပြတယ်ကြံတဲ့တဝက်လောက်မှာတော့သူတို့ဒီအကြောင်းမျိုးကြောင့်เนาะသွေးပောင်ခြင်းစစ်ဆေးရင်းနဲ့သွေးတိုးမှန်းသိတာဖြစ်တယ်ဒါကြောင့်ဒီသွေးတိုးယောဂကိုဆရာတို့ကလက္ခဏာနဲ့သတ်မှတ်တာမဟုတ်ဘဲနဲ့သွေးပောင်ခြင်းနဲ့ပဲသတ်မှတ်တာဖြစ်ပါတယ်ပေါ့နော်အဲ့တော့တချို့တွေကတော့ဒီဇက်ကြောထိုးခေါင်းမူးမှပဲသွေးတိုးတယ်ဆိုပြီးသွေးကြစီတောက်နေတဲ့လူတွေလည်းရှိတယ်ဇက်ကြောမထိုးခေါင်းမကိုက်ဘူးခေါင်းမမူးဆိုရင်မတောက်ဘူးပေါ့နော်ဆိုတော့အဲ့ဒီယူဆတော့ပါရွင်နေတယ်ဘာလို့ဆိုတော့စပိုင်းမှာတချို့ဒီလက္ခဏာတွေရှိတဲ့လူတွေတောင်ကြာလာလို့ရှိရင်လက္ခဏာတွေမရှိတော့ဘူးပေါ့နော
်သွေးတိုးယောဂါဟာဖြစ်များလာတဲ့ယောဂါတစ်ခုဖြစ်ပါတယ်လူကြီးတွေမှာလည်းမဟုတ်တော့ပဲလူလက်ပိုင်းအရွယ်တွေမှာပါတွေ့နေရတာကြောင့်ကျမရင်းနဲ့ညီညွတ်အောင်နေထိုင်ဆက်တောက်ကြဖို့အတွက်ကြည်ကြဲပြတ်ပြတ်ပညာပေးဖို့လိုအပ်လာပါတယ်ကိုလက်လှရှာအကစားပြုလုပ်ပေးခြင်းဟာကိုလေးချင်းကိုရော့ကြစေပြီးသွေးတိုးယောဂါအပါအဝင်မကူးဆက်နိုင်တဲ့ယောဂါတွေကိုကျွတ်တင်ကာကွယ်ရာရောက်တယ်လို့ဒေါက်တာဦးမောအောင်ကျွန်နိုင်ကပြောပါတယ
်ဘဝတက်တန်းတစ်လျှောက်လုံးမှာတော့ကျမရင်းနဲ့ညီညွတ်တဲ့အလေးချိန်နော်ဆရာတို့ BMI နဲ့ပြောမယ်ဆို25အောက်မှာငယ်စဉ်ဘဝတွေကထိန်းထားမယ်ဆိုလို့ရှိရင်မကူးဆက်တတ်တဲ့ယောဂါတွေမှာပါဝင်တဲ့သွေးတိုးယောဂါအပြင်ဂျန်နဲ့စီးကြိုယောဂါနော်နှလုံးယောဂါကင်ဆာယောဂါဒါတွေကိုတော့အကာအကွယ်ရတယ်လို့ဆိုပါတယ်ပေါ့
သွေးပောင်ကြသေးတွေတောင်းနေပေမဲ့သွေးပောင်ချိန်ပုံမှန်ပမာဏအထွေမရောက်ရှိတာဟာမားကြီးနဲ့နေထိုင်ဆက်တောက်မှုပုံစံတွေကြောင့်ဖြစ်ပါလေအငန်လွန်ခဲ့တဲ့အစားအစာတွေကိုရှော့စားပြီးမကောင်းတဲ့အဆီဒက်တွေကိုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
အငန်လွန်ခဲ့သောအစားအသောက်တွေပေါ့နော်ဒါကြောင့်ဆရာတို့ကအငန်ဖြစ်စေနိုင်သောငပိငချောင်းငံပြာရေးစားလွန်ခဲ့သောเนาะအစားအသောက်များကိုရှော့စားဖို့ဆရာတို့ပြောပါတယ်လုံးဝရှောင်ကျဉ်မှလို့မပြောပါဘူးပေါ့เนาะတချို့တွေကတော့အကြောက်လွန်တဲ့သူတွေကလုံးအစားဓာတ်ကိုမစားတဲ့အခါမှာစားဓာတ်ကျဆင်းသော hyponatremia ဆိုတဲ့ယောဂါတွေနဲ့ပြဿနာတွေနောက်ဆက်တွဲတွေ့ရတာဖြစ်ပါတယ်အဲ့တော့လူတယောက်ဖို့ကနေ့စဉ်စားလိုအပ်ချက်ဆိုတာရှိပါတယ်ဒါကြောင့်နေ့စဉ်စားလိုအပ်ချက်ကိုတော့သွေးတိုးရှိရှိမရှိရှိဒါသုံးဆွဲပေးဖို့လိုအပ်တယ်ပေါ့เนาะဆိုတော့ စားတောင်းတဲ့ပတ်သက်ရင်အင်္ဂါကိုလျှော့စားတဲ့နီးတူသွေးကြောတွေကိုကျင်းပြောင်းစေနိုင်တဲ့အစီမကောင်းတဲ့အစီသူသဖြင့်ဒါတွေကိုအစီတွေကိုဆရာတို့လျှော့စားဖို့အကြံပြုပါတယ်ခန္ဓာကိုယ်ထဲမှာအချိုဓာတ်ထိမ့်သိမ့်မှုအားနည်းနေတဲ့လက္ခဏာတွေရှိရင်ဆရာတို့ကအချိုကိုလည်းလျှော့စားဖို့အတွက်အကြံပြုပါတယ်ပေါ့နော်အဲ့တော့သူနဲ့တင်းတင်းနဲ့တင်းတော်တဲ့အစားတောက်တွေကတော့အသီးရွက်အသီးနှံငါပေါ့နော်အဲ့တော့ဒါကတော့ပြည်သူမဆိုကျမ်းမာလူသူတိုင်းစားတဲ့အစားတောက်လည်းဖြစ်ပါတယ်သူတို့ရောကရှိတဲ့လူတယောက်အနေနဲ့လည်းဗိုက်ပြည့်အောင်ဆိုလို့ရှိရင်တော့ဒီအသီးရွက်အသီးနှံငါကိုတာမန်ထက်ပို့ပြီးစားသုံးတယ်ပါ
တိမောင်ကြီးကိုမကြာခဏတိုင်းနာစစ်ဆေးခြင်းမပြုလုပ်ဘဲလှစ်လီရှူထားခဲ့မယ်ဆိုရင်အချိန်ကြာလာတဲ့အခါမှာပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားရနိုင်ပါတယ်စနစ်တကျကုသမှုမခံယူထားတဲ့သွေးတို့ရောဂါကြောင့်ဘလို့နောက်ဆက်တွဲဆိုးကျိုးတွေခံစားရနိုင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ရေဘူအဖြစ်နားလည်အောင်ပြောမယ်ဆိုရင်တော့သွေးတို့ကြာလာရင်နှလုံးရောဂါဖြစ်တယ်ဆိုတာအဲ့ဒီဟာကိုဆိုလိုတာပေါ့နော်ပြီးတဲ့အခါကျတော့ဒီသွေးဖိအားများတဲ့အခါမှာခန္ဓာကိုယ်ကအုံနောက်ထဲကိုသွေးတွေဖိအားများများနဲ့ရရင်အုံနောက်ထိခိုက်ပျက်စီးနိုင်တော့သူကသွေးလွတ်ကြောတွေကိုကျင်းမြောင်းစေပြီးတော့ပရက်ရှာကိုထိန်းညီးပေးတယ်။ညှိတဲ့အခါမှာဘာဖြစ်လဲဆိုတော့ကြာလာတဲ့အခါမှာဒီအုံနောက်ကိုသွားတဲ့သွေးကြောတွေကျင်းလာတယ်။နော်ကျင်းလာရနေအကြောင်းမျိုးမျိုးကြောင့်เนาะဒီဆေးလေးတောက်လို့ပဲဖြစ်ဖြစ်သွေးထဲမှာအချိုဓာတ်များလို့ပဲဖြစ်ဖြစ်အဆီဓာတ်များလို့ပဲဖြစ်ဖြစ်အုံနောက်တွင်ကသွေးကြောတွေကျင်းမြောင်းပိတ်ဆို့သွားလို့ရှိရင်ဆရာတို့ကလေဖြတ်တာခံစားနိုင်တယ်အဲ့လိုပဲဆရာတို့ကြောက်ကတ်ထဲကိုသွားတဲ့သွေးကြောလေးတွေကျင်းမြောင်းရင်ကြောက်ကတ်အားနဲ့ထိခိုက်ပြီးတော့เนาะကြောက်ကတ်ထိခိုက်တဲ့လက္ခဏာတွေပေါ်လာတယ်ဒီတက်ပို့ဆိုရင်ကြောက်ကတ်ဆေးရမယ်เนาะနောက်တစ်ခါမျိုးလုံးထဲမှာသွားတဲ့သွေးလွတ်ကြောလေးတွေเนาะကျင်းမြောင်းပေါက်သွားလို့ရှိရင်မျက်စိကိုအဲမြင်လွာမှာအန္တရာယ်ရောဂါတွေဖြစ်ပေါ်သွားနိုင်တယ်ပေါ့เนาะဒီနောက်ဆက်တွဲလက္ခဏာတွေခံစားရတယ်
သွေးတို့ရောဂါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ကျဉ်နိုင်မှုအတွက်ရောဂါလက္ခဏာခံစားရတဲ့အထိမဆောင်ပဲထိပ်ပေါင်းခြင်းကိုမကြာခဏတိုင်းတာစစ်ဆေးရင်းစနစ်တကျကုသတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန့်ဆိုပ
ါသွေးတို့ရောဂါအကြောင်းကိုဒေါက်တာတန့်ဆိုဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio Season 2အပါအဝင်ရုပ်မြင်သံကြား Season 2ကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ကနေပတ်ဒူးနေညပိုင်းအစီအစဉ်တွေကိုည10:00နာရီထိတိုက်ရိုက်တင်ဆက်ပေးနေပါတယ်။ခုတစ်ခါမှာတော့ဥကြောစံသားရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးခြင်းပါတယ်။ဒီတစ်ပတ်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Derek Mitchell နဲ့ New York မြို့ Carnegie Center က Devin Stewart တို့ Bill Richardson ပြဿနာမတိုင်ခင်ပြုလုပ်ထားတဲ့အမေးဖြေပထမပိုင်းကိုတင်ဆက်ပေးသွားမှာပါ။ဥကြောစံသားကဘာသာပြန်ဆိုပြီးတော့ဥဆက်မဝင်တဲ့ဒူတင်ဆက်ထားပါတယ်။2015ရွေးကောက်ပွဲနဲ့တက်လာတဲ့NLD အစိုးရလက်ခံရရှိခဲ့တဲ့အခြေအနေတွေကို Derek Mitchell ကအခုလိုစပြီးတော့ရှင်းပြထားပါတယ်။
We had hoped though with the election in 2015, the election of the National League for Democracy under Aung San Suu Kyi that could signify a
2015ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီရွေးကောက်ခံရတော့အရေးပါတဲ့အပြောင်းလဲတစ်ခုပဲလို့မျှော်လင့်ကြပါတယ်။ဒါပေမဲ့ဒါဟာတိုင်းပြည်တစ်ခုလုံးအတွက်ဥဆောင်မှုကိုရွေးချယ်တာမဟုတ်ဘူး။စစ်တပ်မှာလုတ်ပိုင်권နေအာဏာတွေရှိနေတာပါ။ဒါကြောင့်ဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်မဲ့အတွင်ကူးပြောင်းမှုမဟုတ်ခဲ့ပါဘူးအတိတ်ကကြံခဲ့တဲ့စီးပွားရေးငြိမ်းချမ်းရေးပညာရေးစသဖြင့်ပြဿနာတွေကအများကြီးပါအဓိကစိန်ခေါ်မှုကတော့ငြိမ်းချမ်းရေးဖြစ်ပါတယ်နှစ်ပေါင်း80ပြည်တွင်းစစ်ဖြစ်လာခဲ့တာတပေါင်းတစ်စီးလေးဖြစ်ဖို့လိုအပ်ပါတယ်ရိုဟင်ဂျာအရေးဟာလည်းနောက်ပြဿနာတစ်ခုပါဒါတွေဟာအရေးကြီးတဲ့အခက်အခဲတွေဖြစ်နေမယ်ဆိုတာသိတာပါတယ
်အခုလောလောဆယ်ပို့အရေးကြီးတာကရိုဟင်ဂျာတွေကိုပြန်ပို့ရေးဖြစ်ပါတယ်ဒီပြဿနာကိုမြန်မာအစိုးရကမှန်မှန်ကန်ကင်တွယ်နေလို့ထင်ပါလားခင်ဗျာ
what just specifically on the repatriation you know there are
ပြန်လည်နေရာချထားရေးကိုကွက်ပြီးတော့ပြောရမယ်ဆိုရင်တော့လုံခြုံမှုဂုဏ်သိက္ခာရှိမှုနဲ့သူတို့ဆန္ဒအလျောက်ဖြစ်ရမယ်ဆိုတဲ့စံတမ်းမှတ်ချက်တွေရှိပါတယ်တခုထေကြတာကတော့ရိုဟင်ဂျာတွေနဲ့ဆွေးနွေးညှိနှိုင်းမှုမရှိဘူးဆိုတာရှင်းနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရသဘောတူညီချက်တက်တက်ဖြစ်ပါတယ်ဒီလူတွေကိုပြန်လဲလက်ခံရမယ်ဆိုတဲ့နိုင်ငံတကာဖိအားကိုမြန်မာအစိုးရကကောင်းပြီပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့လုပ်နေတာတွေ့ရပါတယ်ဒ Dabime, Pissinga, Tabio, Yejiware. Diluia, Chow Yon, Taylan, Chini Yang, Trapido Araba, Duroye, Midazu, Madangin Kayare, Attack Kayare, Satapin, Megon Tosia, Kesariga, Miaiba.
The Jampamuri, Bazuria, look at the lay, Sitala, Didakan, Lena Kanila, Suamia, look at us for a Biobong.
It's hard to be precise because we can't get access, and that's one of the issues.
A teacher, Bioga Kabare. အဲ့ဒီနေရာကိုကျွန်တော်တို့တွားရောက်ခွင့်မရှိပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုမေးမြန်းချက်တွေဂျိုရူကနေရိုက်ထားတဲ့ဓာတ်ပုံတွေပဲရှိပါတယ်တဘောကဒီလိုပါဟိုးဆော်ပိုင်းတုန်းကရိုဟင်ညာဆိုတဲ့နာမည်နဲ့နေချောင်းစောင့်စခန်းနေစတိုက်တဲ့အတွက်စစ်တပ်ကလက်တုံ့ပြန်တဲ့သဘောပါတိုက်ခိုက်တဲ့သူတွေကိုလိုက်ရှင်းပို့ပို့ပြီးတော့ပြင်းထန်လာတဲ့သဘောပါဖြစ်ခ တို့ကာလအတန်ကြာဆုံးရှုံးနေကြရတဲ့ဂုံတိတ်ခါရှိတဲ့ဘဝရရှိစေပဲဖြစ်ပါတယ
်ခင်ဗျာရခိုင်ကိုရဖူးပါလားရခိုင်ဒေသအကြောင်းလည်းပြောပါအောင်ခင်ဗျာစိတ်ဆင်းရဲတဲ့ဒေသလို့ကြားရပါတယ်လူတွေဟာဘယ်လိုအခြေအနေမျိုးကြောင့်ထွက်ပြေးလာရလဲဆိုတော့ကြားချင်ပါတယ
် Yes many times well the different parts of life there
အခြေမုံများစွာရဖူးပါတယ်အဲ့ဒီမှာကဘဝမျိုးစုံမှာပဲလေသမားတွေရှိသလိုငါးဖန်းတွေလည်းရှိကြပါတယ်အင်မတန်လှပတဲ့နေရာပါဘင်္ဂလားပင်လယ်အော်ကန်ယူဒန်တခြားပါပဲခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာမဲ့အလားအလာတိတ်ပြီးတော့ကောင်းပါတယ်စိုက်ခင်းတွေကလည်းတမျောတခေါ်ပါပဲရခိုင်နဲ့ရိုဟင်ဂျာတီးခြားကျေးရွာတွေရှိသလိုအပြန်အလှန်ကူးလူဆက်ဆံနေကြတာပါရင်းနှီးငင်းငင်းချမ်းချမ်းနေထိုင်ခဲ့ကြတာပါရိုဟင်ဂျာတွေဟာများသောအားဖြင့်လေယာလုပ်ငန်းနဲ့ဈေးတွေအဖြစ်လုပ်ကင်ကြပါတယ်ဆိုတော့စီးပွားရေးအရရခိုင်နေနဲ့ရောထွေးပေါင်းစပ်နေတာပါဒီလိုအခြေအနေတွေဟာအကျန်းဖက်မှုတွေကြောင့်ပြိုပြက်သွားခဲ့ရပါတယ်ရခိုင်အများပြားကလည်းရိုဟင်ဂျာတွေမရှိတော့လို့အသက်မွေးဝမ်းကြောင်းဆုံးရှုံးကြရပါတယ်
ဆိုတော့အကျန်းဖက်မှုဖြစ်ရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောမလဲခင်ဗျာသမိုင်းကြောင်းနောက်ခံကြောင်းလားဘာကြောင့်စဖြစ်ရပါလဲ
It's very deeply ingrained it's very tough to I mean each side has its narrative about why the other side has been
နှစ်ဖက်စလုံးမှာကျန်းတစ်ဖက်ကိုအပြစ်တင်တဲ့ဇာတ်ကြောင်းကိုစီရှိကြပါတယ်ရခိုင်နေဆိုရင်တိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါတယ်သူတို့ဟာလူများစုဗမာတွေကိုမချိနဲ့ကြပါဘူးတခြားတိုင်းရင်းသားအများစုဟာလည်းဒီလိုပါပဲကိုယ်ပိုင်အုပ်ချုပ်ခွင့်လေးစားခံရမှုနဲ့ယဉ်ကျေးမှုထိန်းသိမ်းခွင့်ရရှိရတဲ့အတွက်နှစ်ပေါင်းများစွာတိုက်ခိုက်လာခဲ့ကြပါတယ်ဆိုတော့ရခိုင်တွေကဒီပြဿနာကိုဗမာတွေဖန်တီးပေးတယ်ရိုဟင်ဂျာတွေကိုအတင်းလက်ခံခိုင်းတယ်ရိုဟင်ဂျာတွေဟာနိုင်ငံသားတွေမဟုတ်လို့ဘဲမှတောင်းရင်မရှိပါဘူးဒီလိုနဲ့ရခိုင်တွေအတွက်ပြဿနာဖြစ်အောင်လှုပ်ထားတယ်လို့မှတ်ယူကြပါတယ်ဒါကြောင့်သူတို့ဟာဗမာတွေကိုမချေနှက်ကြပါဘူးရိုဟင်ဂျာတွေကိုမချေနှက်ကြပါဘူးရိုဟင်ဂျာတွေကိုပဲဂရုစိုက်ရမလားဆိုပြီးတော့ပြပနိုင်ငံအဖွဲ့အစည်းတွေကိုလည်းမချေနှက်ကြပါဘူးတစ်ချိန်တည်းမှာပဲရခိုင်တွေဟာလည်းတစ်မျိုးလုံးဒုက္ခရောက်နေကြပါတယ်ရိုဟင်ဂျာတွေကြတော့ရခိုင်တွေကသူတို့ကိုဒုတိယဒဏ်စာလို့ဆက်ဆံနေဆိုပြီးတော့ခံစားကြပါတယ်သူတို့ကိုသူတို့မတရားခိုးဝင်လာသူတွေလို့မယူဆကြပါဘူးရခိုင်တွေကတော့အဲ့ဒီလိုယူဆထားကြပါတယ်ဆိုတော့ဒါဟာတိတ်ကိုနှက်ဆိုင်တဲ့ဝီရောတွေပါပြီးတော့ဒုတိယကမ္ဘာစစ်တုန်းကဆိုတစ်ဖက်ကဂျပန်နဲ့ပေါင်းတယ်ကြံတစ်ဖက်ကအင်္ဂလိပ်နဲ့ပေါင်းတယ်ဘာသာရေးရလဲမွတ်စလင်နဲ့ဗုဒ္ဓဘာသာပြဿနာပြီးတော့မွတ်စလင်တွေကတတိချာချာနေတော့ဒေသတွင်းမှာအစ္စလမ်ယူဝါဒီကြီးထွားလာခြင်းဒီလူတွေဟာအကျန့်ဖက်သမားတွေဖြစ်လာနိုင်တယ်လို့တွက်ကြပါတယ်ဒီအချိန်ဒီမှာသူတို့ဗုဒ္ဓဘာသာအစင်လာကိုထိမ့်သိမ့်ရမှာဖြစ်တယ်လို့ယူဆကြပါတယ်ဒီလိုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ကြောက်ရွံ့နေကြတာလည်းဖြစ်ပါတယ
်ဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းရေးတဖြည်းဖြည်းအချိန်ရလာပြီးစစ်တပ်အရေးပါတဲ့အစိုးရဘက်ကတဖြည်းဖြည်းလွတ်ကျွတ်လာပြီဆိုရင်ဒီပြဿနာမှင့်မိန်သွားမယ်လို့ထင်ပါလားခင်ဗျာ
It's interesting you asked that. I think it strangely was an irony there.
ခင်ဗျာဒီမိကုံမေးတာဝမ်းသာပါတယ်။ထူးဆန်းအဟောစရာကောင်းတာကတော့ဒီအချိန်ဒီမှာဒီမိုကရေစီနဲ့အလုံးမဖြစ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ်။ဒီမိုကရေစီကြောင့်အချိန်နေဆိုးတာတော့လုံးဝမဟုတ်ပါဘူး။မြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးအတွက်ကျွန်တော်တို့အားပေးကြရမှာပါ။ဒါပေမဲ့2015ရွေးကောက်ပွဲတုန်းကဒီရိုဟင်ညာတွေအတွက်ကိုစားပြုခဲ့တာမှမရှိပါဘူးဒါကိုတွားလို့ရင်နိုင်ငံရေးရတေချောင်းကြံစီတာပဲဖြစ်ပါတယ်တချို့ကဒါကိုတိုင်းပြည်အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ယူဆထားကြတာပါဆိုတော့ရွေးကောက်ပွဲနီးလာလေးအစိုးရအနေနဲ့ပြဿနာကိုကင်တွယ်ရခက်လီလီဖြစ်တာပါပဲသူတို့ကထိထိရောက်ရောက်ကင်တွယ်ကျင်သည့်တန်အောင်ပေါ့ဗျာမြန်မာလူထု60ရာခိုင်နှုန်းကရိုဟင်ညာတွေဟာသူတို့နိုင်ငံကတိုင်းရင်းသားတွေမဟုတ်ဘူးလို့မြင်နေကြတာပါတခါစစ်တပ်ကလည်းအာဏာကြီးနေတော့တမ်းပြီကိုကာကွယ်ဖို့အတွက်ဆိုရင်သူတို့ကြိုက်တာသူတို့လုပ်နိုင်ပါတယ်လူထုကလည်းထောက်ခံမှာပါရိုဟင်ညာရေးနဲ့ပတ်သက်ပြီးတော့စစ်တပ်ဟာလူထုရဲ့ထောက်ခံမှုကိုမကြုံစဖူးကြီးကြီးမားမားရရှိနေတာပါဒေါ ን ဆန်းစုကြည်အနေနဲ့ဒီအခြေအနေကိုမေ့ပျောက်ထားလို့မဖြစ်နိုင်ပါဘူးဒါဟာဗုဒ္ဓဘာသာတမ်းပြီရဲ့ဂုံတိတ်ခါလုံခြုံရေးကိုကာကွယ်တဲ့ကိစ္စပါ ူဟာတိုင်းပြည်ကိုအကျဉ်းတိတ်ခါရခေါင်းဆောင်နေရသူဟာလူခွင့်ရှုတော့ငါကြည့်ရင်တော့ဘဝင်ကြစရာမဟုတ်ပါဘူးဒါပေမဲ့အခြေအနေဘလောက်ကျုပ်ထွေးနေတယ်ဘလောက်ခက်ခဲနေတယ်ဆိုတာကျွန်တော်တို့နားလည်ရမှာဖြစ်ပါတယ်စာနာမှုအထောက်ပံ့နဲ့ကူညီပေးမဲ့ကိစ္စတွေလွယ်ကူပေမဲ့ကြေကြေပြန့်ပြန့်အဖြေရှာဖို့ဟာတိတ်ပြီးတော့ခက်ခဲပါတယ်
ဟုတ်ကဲ့တကယ်တော့ကမ္ဘာထွတ်မှာလည်းလူတွေအတွက်အရေးကြီးဆုံးကလုံခြုံမှုနဲ့အခြေခံစာဝန်တွေရဲ့ကိစ္စပဲဖြစ်ပါတယ်။ဒီမိုကရေစီဆိုတာကအခုခါမှာဇင်ငံပစ္စည်းတစ်ခုလိုဖြစ်လာနေတာပါကမ္ဘာပေါ်မှာ။ဆိုတော့မြန်မာနိုင်ငံသားအများစုကတော့ဒီမိုကရေစီကိုလူချင်းရတယ်ထင်ပါသလား
။ Yes, I think they do. I think they absolutely do. They expect I think that we've seen this in other places.
ဟုတ်ကဲ့သူတို့လူချင်းရတယ်လို့ထင်ပါတယ်။လုံးဝသိကြပါတယ်။လွန်ခဲ့တဲ့25နှစ်လောက်ကလည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးတော့နိုင်ငံအများအပြားဒီမိုကရေစီလှိုင်းတဘိုးတွေမြင့်တက်လာခဲ့ပါတယ်။တခါတခါလူတွေကဒီမိုကရေစီအပေါ်မှာမျှော်လင့်ချက်ထားတာတိတ်ပြီးတော့မြင်မာလွန်းတယ်လို့ထင်ပါတယ်။ဒီမိုကရေစီရရင်ပဲအမေရိကန်လိုဂျပန်လိုအာဏာကြီးထွားလာမယ်ချမ်းသာလာတော့မယ်လို့ထင်တတ်ကြပါတယ်။ဒီလိုဖြစ်လာနိုင်စရာမရှိတဲ့အခြေအနေတွေလည်းရှိတတ်ပါတယ်။တခါဒီမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူတွေဟာနှစ်ပေါင်း90စကားပြောခွင့်ပိတ်ပင်ခံခဲ့ရပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရအောင်ကျွန်တော်တို့ကအားပေးကူညီခဲ့ပါတယ်။သူတို့လွတ်လွတ်လပ်လပ်ပြောလာတော့သူတို့ပြောတာတွေကိုကျွန်တော်တို့ကမကြိုက်ပါဘူးကျွန်တော်တို့က civil liberty ပြည်သူလွတ်လပ်ခွင့်ကိုပြောစီခြင်းပါတယ်သူတို့ကသူတို့ပြောချင်တာကိုပြောပါတယ်ဒါကိုဘလို့ကန်တွေရမှာလဲလွတ်လပ်စွာပြောဆိုခွင့်နဲ့လူတန်းကိုကာဝေးရမယ်ဆိုတဲ့တာဝန်ကိုဘလို့ထိန်းကြီးရမလဲ
ဟုတ်ကဲ့သူတို့ပြောတာကိုကျွန်တော်တို့မကြိုက်ဘူးလို့ဆိုတဲ့နေရာမှာဘယ်သူကိုပြောရလဲခင်ဗျအခု law သိနာမည်ကြီးနဲ့ဥပဒေသူကိုပြောတာပါလား
No not just him it's but he represents certainly that
မဟုတ်ပါဘူးသူတယောက်တည်းမဟုတ်ပါဘူး။သူကအဲ့ဒီသဘောထားရှိသူတွေကိုကိုးစားပြုတယ်ဆိုတာကတော့မှန်ပါတယ်။လူတွေကဒီရိုဟင်ညာဆိုသူတွေဟာဥပဒေမဲ့ခိုးဝင်လာသူတွေ၊မွတ်စလင်တွေဟာအန္တရာယ်တရဖြစ်စေတဲ့စသဖြင့်ပြောဆိုနေကြတာပါ။တနည်းအားဖြင့်ပြောရရင် racism လူမျိုးခွဲခြားရေးဝါဒဖြစ်ပါတယ်။ဒါဟာလည်းလူမှုအဖွဲ့အစည်းတိုင်းမှာတွေ့ရပါတယ်။လူတိုင်းမှာလည်းဒီလိုပဲရှိတတ်တာပါပဲ။ဒါကိုဘလို့ကင်တွေဖြေရှင်းမလဲဆိုတာကအရေးကြီးပါတယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း90ကျော်နေခဲ့ရလေတော့ဒီကိစ္စကိုလုံးဝပြစ်ပယ်ထားခဲ့တာပါအခုတော့ဆယ်စုနှစ်ပေါင်းများစွာအေးခဲထားခဲ့တဲ့ပြဿနာအခုကြုံတွေ့နေရပါပြီ
ခင်ဗျားနဲ့ကတ်ကမ်ဘယ်တို့ဟာအိုဘားမားအစိုးရလက်ထက်တုန်းကမြန်မာနိုင်ငံမူဝါဒချမှတ်တဲ့နေရာမှာအကောင့်ထဲဖော်တဲ့နေရာမှာအင်မတန်တက်တက်ကြွကြွပါဝင်ခဲ့ကြပါတယ်မြန်မာနိုင်ငံနဲ့ကျူဘာနိုင်ငံတို့ဟာသူ့လက်ထက်ကနိုင်ငံခြားဆက်ဆံရေးမှာအောင်မြင်ဆုံးနိုင်ငံတွေလို့လည်းယူဆခဲ့ကြတာပါအခုပြန်ပြောင်းကြည့်မယ်ဆိုရင်ခင်ဗျားရဲ့ထိတွေ့ဆက်ဆံမှုတွေဟာသိပြီးစောခဲ့တယ်လို့များသုံးသပ်မိပါသလား
And those questions do come up all the time and sure. I and even folks from my embassy and people I work
ဒီမေကွန်ဟာတစ်ချိန်လုံးအမေးခံခဲ့ရတဲ့မေကွန်မှာကျွန်တော်နဲ့လှုပ်ဖို့ကံပက်တွေကြားမကြာခဏပြောပြပါတယ်ရခိုင်နဲ့ပတ်သက်ပြီးတော့ငါတို့ဒီထက်ပိုပြီးတော့လုံနိုင်ခဲ့တာရှိသလားလို့ကျွန်တော်အခုမြန်မာဒေ့စ်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်အတွေ့အကြုံစောက်တုပ်ရေးဖို့လုပ်နေပါတယ် George Orwell ရဲ့ Burmese Days လို့ပေါ့ဗျာအလုံးကိုခြုံကြည့်ရင်နောင်တရတာမရှိခဲ့ပါဘူးကျွန်တော်တာဝန်ယူခဲ့တော့ကရခိုင်ရေးရိုဟင်ညာရေးဟာအမဲဆက်တစ်ဆက်ဖြစ်ခဲ့တယ်လို့အမြဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မူဝါဒတွေလှုပ်ဆောင်ချက်တွေတိတ်လက်တွေ့ကျတယ်လို့ထင်ပါတယ်ကျွန်တော်တို့တာဝန်ဟာမြန်မာနိုင်ငံကိုကယ်တင်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံအောင်မြင်မှုရဖို့အတွက်လည်းကျွန်တော်တို့တာဝန်ယူထားတာမဟုတ်ပါဘူးမြန်မာပြည်သူတွေရဲ့တာဝန်သာဖြစ်ပါတယ်သူတို့ဖာသူတို့တိုက်ပွဲဝင်ရုန်းကန်ကြတာကိုပဲကျွန်တော်တို့ကကူညီတာပါတီးတွက်ကျွန်တော်တိတ်ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်ဟာနေပြည်တော်နဲ့ကျွန်တော်နေတဲ့ရန်ကုန်ကလွဲရင်ရခိုင်မှာအများဆုံးနေခဲ့ပါတယ်။ကျွန်တော်သူတို့ကိုတတိပေးခဲ့ပါတယ်။အချိန်ကာလဟာမင်းတို့ဘက်မှာမရှိဘူး။မင်းတို့လည်းအကျိုးရှိမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။တကယ်လဲသူတို့တို့အကျိုးမရှိပါဘူး။အခုဖြစ်တဲ့ကိစ္စမှာရခိုင်ဘက်ကမနိုင်ပါဘူး။မြန်မာပြည်သူတွေမနိုင်ပါဘူး။အရှုံးနိုင်ပြန်ပြောရင်ဒီကိစ္စမှာဘယ်သူမှမနိုင်ပါဘူး။မြန်မာနိုင်ငံဟာအထီးကျန်ပြစ်ပယ်ခံရတယ်။သူတို့ရဲ့ဂုံတရင်ရိုက်ချိုးခံလိုက်ရတယ်။ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးနေ။တရုတ်စီကပဲလာတော့တယ်တရုတ်ကိုကြိုက်မကြိုက်တော့ကျွန်တော်မသေးကြပါဘူး။ရခိုင်နေရာလဲလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုလေးစားခံရမှုတွေဆုံးရှုံးခဲ့တဲ့အပြင်လုံခြုံရေးစိတ်မချနိုင်တဲ့အခြေအနေကိုလည်းရောက်လာခဲ့ပါတယ
်။ကုကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှတော့ဒီတစ်ပတ်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဖားရဲဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပါ။
ဒေါရရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေနှိပါအထိကျဆင်းသွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Face ကကြောက်ယူတဲ့လူလူသဘောထားစစ်တမ်းမှာတွေ့ရပါတယ်။ ဒီမိုကရေစီလူ့ဖွဲ့စည်းအတွက်အခြေခံကြတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3992-994လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒေါက်တာရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်တိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းရိုင်းလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကိုရနိုင်တဲ့ဆက်ထားတာကိုနားဆင်ပါရှင
်။ဒီမှာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Australian Open Tennis ပြိုင်ပွဲမှာတော့ Roger Federer က Grand Slam ဆန်ကြီးထပ်တင်ခဲ့သလိုအမျိုးသမီးဘက်မှာလည်း Caroline Wozniacki ကပထမဆုံးအကြိမ်ပိုးဆွဲခဲ့ပါတယ်။အာရှအသက်23နှစ်အောက်ဘောလုံးပွဲမှာတော့ Uzbekistan အသင်းက Vietnam ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Manchester United အသင်းနဲ့နီးပြဂျိုဆေ မိုရီညိုတို့စာချုပ်တက်တန်းတွေထပ်တိုးလိုက်ကြပါတယ်။ဒီလိုတစ်ပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားပါပြီ။မြို့သားဘက်မှာတော့ပြိုင်ပွဲမတိုင်ခင်ကလေးကဘိုးဆွဲမယ်ဆိုပြီးရေပန်းစားနေတဲ့ဆွစ်ဇာလန်နိုင်ငံက Roger Federer ကပဲရေပန်းစားနေတဲ့အတိုင်းဘိုးဆွဲပြီးတော့စံချိန်သစ်ထပ်တင်လိုက်ပါတယ်။မြို့သားတူချင်း Final ကို Federer နဲ့ Croatia က Cilic တို့ဘိုးလူခဲ့ကြတာဖြစ်ပြီးတယောက်တစ်ပွဲစီနဲ့သူတို့ပြန်ကိုယ်တို့ပြန်အနိုင်ရပြီးတော့၅ပွဲအပြည့်ကစားခဲ့ကြတာပါ။နောက်ဆုံး၅ပွဲမြောက်မှာတော့ Federer က Cilic ကို 6-1 နဲ့အနိုင်ရပြီးတော့နောက်ဆုံးမှာ6-6 6-3 6-6 6-1 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားကြတာဖြစ်ပါတယ်။ Federer အတွက်တော့ဒါဟာ Australian Open ကို6ကြိမ်မြောက်အနိုင်ရတာဖြစ်သလို Grand Slam Super Blah ကိုလည်းအကြိမ်20မြောက်အနိုင်ရလိုက်တာဖြစ်ပါတယ်။ Grand Slam Super Blah ကိုအကြိမ်20အနိုင်ရလိုက်တာနဲ့ပတ်သက်ပြီး Federer ပြောတာကတော့
I've won 3 slams now in 12 months. I can't believe it myself.
တနည်းတွင် Grand Slam Super Blah ကိုကျွန်တော်အနိုင်ရခဲ့ပြီးတော့ကျွန်တော်အနေနဲ့ဒါကိုမယုံနိုင်လောက်အောင်ပါပဲ။ကျွန်တော်အနေနဲ့ပွဲစဉ်တွေအတွက်ကျွန်တော်ရဲ့အချိန်စရားတွေကိုသေချာဆက်ပြင်ဆင်ရမှာဖြစ်သလိုအနံ့ရလိုတဲ့စိတ်ဓာတ်ကိုဆက်မွေးသွားရမှာပါ။ဒါဆိုရင်ရလကောင်တွေကောင်းလာနိုင်ပါတယ်။အသက်ကတိတ်အေးကြီးတယ်လို့ကျွန်တော်မထင်ပါဘူး။ဒါတွေကကိန်းကနန်းတွေပါ။ဒါပေမဲ့ကျွန်တော်အနေနဲ့အစီအစဉ်တွေကိုသေချာသတိထားပြီးတော့ရေးဆွဲဖို့လိုပြီးတော့ကျွန်တော်ရဲ့ရည်မှန်ချက်တွေကဘာ၊ဦးစားပေးဖို့လိုရမှာကလေးကဘာဆိုတာတွေကိုသေချာဆုံးဖြတ်မှာပါ။အဲ့ဒါကပဲကျွန်တော်ဘလောက်အောင်မြင်လဲဆိုတာကိုအဆုံးဖြတ်ပြီးသွားမှာပါ
။တင်နစ်သမိုင်းတစ်လျှောက်မှာ Grand Slam Super Blah တွေကိုအကြိမ်20နဲ့အထက်နိုင်ရဘူးတာဟာ Federer နဲ့ပါဆိုရင်၄ယောက်သာရှိပြီးတော့ Federer ကတော့မြို့သားတွေထဲမှာပထမဆုံးတယောက်ဖြစ်ပါတယ်။မြို့သမီးတွေထဲမှာတော့ Margaret Court က24ကြိမ်၊ Serena Williams က23ကြိမ်၊ Steffi Graf က22ကြိမ်စီနိုင်ထားတာဖြစ်ပါတယ်။အမျိုးသမီးတူးချင်း Final ကိုတော့စနေနေ့မှာကစားခဲ့ကြပြီးတော့ Romania နိုင်ငံကအဆင့်၁ Simona Halep နဲ့ဒိန်းမတ်နိုင်ငံက Caroline Wozniacki တို့ဘောလုခဲ့ကြတာပါ။ပထမပွဲကို Wozniacki က 6-6 နဲ့နိုင်ပြီးတော့ဒုတိယပွဲကိုတော့ Halep က 6-3 နဲ့ပြန်နိုင်ပါတယ်။နောက်ဆုံးတတိယပွဲမှာတော့အပြန်အလှန်အကျိနဲ့ကစားပြီးတော့နောက်ဆုံးမှာ Wozniacki က 6-4 နဲ့အနိုင်ရပြီး Australian Open Champion ဖြစ်သွားခဲ့ပါတယ်။ဒါဟာသူမအတွက်တော့ Grand Slam Super Blah ကိုပထမဆုံးအကျိနိုင်တာလည်းဖြစ်ပါတယ်။ Wozniacki က Grand Slam Super Blah ကိုပထမဆုံးအကျိနိုင်လိုက်တာဟာသူ့အတွက်အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါတယ
်။ You know being here tonight as a grand slam champion a shillin open champion it's very special daphne here is going home with me tonight
ခုလိုဒီညမှာ grand slam open champion တယောက် australia open champion တယောက်ဖြစ်လာရတာဟာအရန်ကိုထူးကြပါတယ်အခုလိုအနိုင်ရလိုက်တဲ့အတွက်ကျွန်မအရန်ဝမ်းသာမိပါတယ်နှစ်သက်ကိုအခုလိုမျိုးစလိုက်နိုင်တာဟာလည်းအရန်ကောင်းပါတယ်ဒီအချိန်ကကျွန်မအတွက်တော့တိတ်ကိုထူးခြားတဲ့အချိန်ဖြစ်ပါတယ
် Wozniacki ဟာဒီပွဲနိုင်လိုက်တဲ့အတွက် grand slam super blah ကိုပထမဆုံးအချိန်ရလိုက်တာဖြစ်သလိုကဘာအဆင့်တက်လည်းဖြစ်သွားပါတယ်။အချိန်တုန်းကတော့သူမဟာကဘာအဆင့်တက်ကစားသမားအဖြစ်နဲ့အချိန်တော်ကြာရပ်တည်နိုင်ခဲ့ပေမဲ့လည်း Grand Slam Super Blah တွေကိုတော့စုခုနိုင်ခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
။
ုံနိုင်ငံမှာကျင်းပခဲ့တဲ့2018ခုနှစ်အသက်23နှစ်အောင်အာရှဖလားလူငယ်ဘောလုံးပြိုင်ပွဲမှာတော့ Uzbekistan အသင်းကပိုဆွဲသွားပါတယ်။နောက်ဆုံးဖိုင်နယ်ကိုပြီးခဲ့တဲ့စနေနေ့ကနေ့နေအများပြားကျနေတဲ့ဂျာကပဲကစားခဲ့ကြတာမှာ Uzbekistan ကဗီယက်နမ်ကိုအချိန်ပိုနောက်ဆုံးမိနစ်မှာတွင်းတဲ့ဂိုးနဲ့နောက်ဆုံးမှာ2ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ပွဲစားပြီး10မိနစ်မှာ Uzbek အသင်းကအစမတ်တော့ကအဖွင့်ကိုတွင်းခဲ့ပါတယ်ဒါကိုဗီယက်နမ်ကငိုယင်ကန်ဟိုင်းက41မိနစ်မှာပြန်ပြီးတော့ခြေပါကိုတွင်းပါတယ်ဒါကြောင့်တစ်ဖက်တစ်ဂိုးစီဖြစ်ပြီးနောက်ထပ်လည်းဂိုးတွေထပ်မတွင်းနိုင်တာကြောင့်အချိန်ပိုကစားကြတာမှာအချိန်ပိုနောက်ဆုံးမိနစ်မှာတော့ Uzbekistan အသင်းက Andre Sidorov ကတောင်းငံဘောကနေတဆင့်ပိတ်သွင်းပြီး Uzbekistan အသင်းက2ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့အာရှ U23 ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာဥရောပဘောလုံးသတင်းတွေကိုအလဲပေးရရင်တော့အင်္ဂလန်က FA ဖလားသဒုတ်ထအဆင့်ပွဲစဉ်တွေမှာမန်ယူကယူဗယ်ကို၄ဂိုးကိုမရှိလက်စတာကပီတာဘရော့ကို၅ဂိုးတကိုရှယ်ဆီကနျူကာဆယ်ကို၃ဂိုးကိုမရှိနဲ့နိုင်ပြီးလီဗာပူးကတော့အင်္ဂလန်မှာဝက်စ်ဘရောမ်ကို၃ဂိုး၂ဂိုးနဲ့ရှုံးနိုင်သွားခဲ့ပါတယ်ခင်ဗျာအင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းမှာတော့ Manchester United အသင်းကနီးပြမိုရီညိုနဲ့စာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။ Man U နဲ့ Mourinho တို့တနစ်စာချုပ်သက်တမ်းထပ်တိုးလိုက်တာကြောင့် Mourinho ဟာ Man U အသင်းမှာ2020ဘောလုံးရာသီအကုန်အထိရှိသွားမှာဖြစ်ပါတယ်။ငကူကတော့ Mourinho နဲ့ Man U တို့2019အထိပဲစာချုပ်ချုပ်ထားတာပါ။ Mourinho ကလည်းသူ့အနေနဲ့အသင်းနဲ့အခုလိုထပ်ပြီးစာချုပ်ချုပ်နိုင်တဲ့အတွက်ဝမ်းသာကြောင်း Man U နီးပြဖြစ်ရတာသူ့အနေနဲ့တကယ်ပဲဂုဏ်ယူကြောင်းအသင်းကသူ့ကိုနှီးပြဖြစ်နေဆက်ပြီးဥဆောင်ဖို့ယုံကြည်မှုပေးခဲ့တဲ့အတွက်လဲသူ့အနေနဲ့ဂျင်းနဲ့တဲလို့မော်ရီညိုကပြောပါတယ်ဘောလုံးသမားအပြောင်းရွှေ့သတင်းတွေဘက်မှာတော့တစ်ချိန်ကမန်ယူနဲ့အောင်ဆုံးတိုက်စစ်မှုဖြစ်ခဲ့တဲ့ဟော်လန်လက်ရွေးစင်ဟောင်ရောဘင်ဗန်ပါစီဟာသူ့ရဲ့အသင်းဟောင်းပြတဲ့ဖီယနိုကလပ်အသင်းကိုပြောင်းရွှေ့သွားခဲ့ပြီဖြစ်ပါတယ်ဟော်လန်အသင်းအတွက်ဂိုးအများဆုံးသွင်းပေးခဲ့တဲ့ဗန်ပါစီဟာပြီးပါမှ14နှစ်ကြာကစားပြီးတဲ့နောက်သူ့ရဲ့မိခင်ကလပ်အသင်းကိုပြန်ပြီးတော့ပြောင်းရွှေ့သွားတာဖြစ်ပါတယ်ခင်ဗျာရရှိနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားဘောလုံးပွဲမှာ VAR လို့ခေါ်တဲ့ဗီဒီယိုနည်းပညာအကူအညီတွေကိုပထမဆုံးအချိန်ဖြစ်တဲ့အသုံးပြုသွားမှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်ဘောလုံးပွဲရဲ့ရေးကြီးတဲ့ဆုံးဖြတ်ချက်တွေမှာအငင်းပွားစရာတွေဖြစ်နေရင်ဒိုင်လူကြီးအနေနဲ့ဗီဒီယိုရုပ်သံကနေတစ်ဆင့်ပြန်ကြည့်ပြီးတော့ဆုံးဖြတ်ဖို့အတွက် FIFA တာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်အတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကွယ်နေလက်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်တဲ့ဗုဒ္ဓနေ့ညပိုင်းစီစဉ်တဲ့ကိုစတိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကိုရိုနာဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးကြေနိုင်ငံတော်ခြေပြမင်ငုံစကားပြောကြားရမှာညညဖို့တိုက်တွန်းသွားသလိုနိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရရောင်းလဲပြောကြားသွားပါတယ်။မိနစ်80ကြာမင်ငုံမှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ပြုရင်ပြောင်းလဲရေးခြေကန်ဆောက်နေတိုးတက်အောင်ဆောင်ရွက်ဆိုပြချက်တွေကိုဥပဒေပြုမှတ်တွေအတည်ပြုပေးဖို့လဲတိုက်တွန်းခဲ့ပါတယ်။နိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်လို့ပြောဆိုရမှာတော့အီယူနဲ့နိုင်ငံတကာညကရီးယားသဘောတူညီချက်မှာအခြေခံချက်ချအားနည်းချက်တွေကိုဖြည့်ရှင်းဖို့မြောက်ကိုရီးယားရေးမှာအမေရိကန်ရဲ့ရည်ရည်ချက်ကိုပြပြတ်သားသားပြတ်သားဖို့လဲပြောဆိုခဲ့တာပါ။လူမှုကြီးကြပ်ရေးစနစ်မှာလူထုချင်းအရေးချင်းပေါ်မူတည်ပြီးလက်ခံမှုရည်ရွယ်တဲ့ပြုရင်ပြောင်းလဲအစီအစဉ်နဲ့ပတ်သက်လို့ပြောဆိုရမှာတော့ဒီမိုကရက်တီရဲ့ရှုတ်ချတရားစံနေလဲထွက်ပေါ်ခဲ့ပါတယ်။ရုရှားဆိုရဲ့အတွင်းလူတွေနဲ့ဂရေးကျွတ်တတိတွေရဲ့ချမ်းသာကြွယ်ဝမှုတွေနိုင်ငံရေးလှုပ်ရှားမှုတွေကိုလွတ်တော်ရဲ့အတည်ပြုခြင်းနဲ့အသေးစိတ်ပြုစုထုတ်ပြန်ခဲ့ပေမဲ့အမေရိကန်ပြည်တော်စုကအရေးယူထန်ခတ်ဖို့မလုပ်သေးတဲ့အပေါ်ကောက်ွယ်ပြောဆိုနေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်လက်ထက်မှာချမ်းသာလာတဲ့သူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ယောက်တို့ရဲ့ငွေကြေးနဲ့နိုင်ငံရေးဆိုင်ရာအချက်အလက်တွေကိုဖော်ပြရင်လည်းအရေးယူရမျိုးမရှိတဲ့အတွက်အမေရိကန်ဆိုရဝေဖန်ခံနေရတာပါအာဖဂန်နိုင်ငံမှာတာလီဘန်ရဲ့စစ်သွေးကြွအုပ်စုတွေရဲ့စစ်တိုက်ဆိုလိုတိုက်ခိုက်မှုတွေကြုံရပြီးတဲ့နောက်စစ်ပယ်ရပ်ပယ်ဆက်ဆက်ရေးအတွက်ဆွေးနွေးဖို့အာဖဂန်ထိုက်တန်လူမျိုးရေးအစီအစဉ်ပါကစ္စတန်နိုင်ငံကိုရုတ်တရက်သွားရောက်ပါတယ်။အာဖဂန်ခေါင်းဆောင်တွေပါကစ္စတန်တာဝန်ရှိသူတွေနဲ့ဆွေးနွေးကြဖို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကတိုက်တွန်းပြောဆိုခဲ့ပြီးနိုင်ပိုင်းကြံမှာပဲဒီကနေ့သွားရောက်ခဲ့တာပါ။ပါကစ္စတန်နဲ့အာဖဂန်တို့ကြားတင်းမာမှုတွေကြီးထွားနေချိန်မှာပဲသွားရောက်ခဲ့တာပါ။
တဲ့င်းချီချက်ကိုကိုအောင်လည်းဦးကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Flores ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American သားမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်တိုင်းထိ line to meter 24 40 48 50ဖြင့် line meter 190 to 100လေးဖမ်းယူနိုင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါ့ကောင်းသောညချမ်းဖြစ်ပါစီရှင်
This program has come to you from the Voice of America, Washington.